Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ1ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လည်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်သလို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
Israel တပ်တွေ Hezbollah ကိုမြေပြင်ထိုးစစ်ဆတ်တင်လိုက်ပါပြီအရှေ့အလယ်ပိုင်းကို American တပ်ဖွဲ့တွေပုံမိုးစစ်လို့နေပါတယ်Israel Lebanon ပြည်ပခါမှာတရုတ်ကငြိမ်းချမ်းရေးစစ်ဆင်နိုင်မလားဆိုတာသုံးသပ်သူတွေမေးခွန်းထုတ်နေကြပါတယ
်အဲ့ဒီလိုသတင်းတွေပြီးမှတော့ရခိုင်တိုက်ပွဲအခြေအနေသတင်းဆောင်ပါဝင်ကြကြမှာပါပြီးလို့ရှိရင်တော့ American သမ္မတရွေးကောက်ပွဲကိုအဆုံးဖြတ်ပေးခွင့်ပေးနိုင်တဲ့ Georgia ပြည်နယ်ကမဲနဲ့ပါတီတစ်ခုကနေနောက်ပါတီတစ်ခုရဲ့သမ္မတလောင်းကိုမဲပြောင်းပေးတတ်တဲ့ပြည်နယ်တွေအကြောင်းနဲ့ရှုစားနားဆင်ရပါမယ် American ဝင်ရောက်လာသူတွေနဲ့မြောက်ကိုရီးယားကနေတခြားမှာခုလုံးမှုကြိုးစားရတဲ့အဖြစ်တွေကိုလည်းကြည့်ရှုကြမှာပါအပတ်စဉ်စီစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတွေကိုရှုစားမှာဖြစ်ပါတယ်အခုတော့ထိပ်တန်းရောက်သတင်းတွေကိုဦးကျော်စံတာကတင်ပြပါအောင်မယ
်အစ္စရေးဟာဟစ်ဘလာရုကိုမြေပြင်ထိုးစစ်အငယ်စားတွေနဲ့စတင်တိုက်ခိုက်လိုက်ပါပြီတိုက်ပွဲနဲ့နှိစက်တဲ့မြောက်ပိုင်းနယ်မြေသုံးခုစီကိုတပ်ဖွဲ့တွေပုံမိုးစစ်လွှတ်နိုင်ခြင်းရှိတယ်လို့အစ္စရေးအရာရှိတွေကပြောပါတယ်ဒီဝင်ရောက်စီနီမူနဲ့ပတ်သက်ပြီးအစ္စရေးဘက်ကသူတို့ကိုအကြောင်းကြားခဲ့တယ်လို့အမေရိကန်နိုင်ငံသားကြီးပြောခွင့်ရမက်သျူးဘီလာကဆိုပါတယ်။နေစာအနီးဟစ်ဘူလာအဆောက်အုံတွေကိုအဓိကထားတဲ့ကန့်သက်စစ်ဆင်ရေးလည်းဖြစ်ပါတယ်တဲ့။အစ္စရေးတနက်ဟစ်ဘူလာတို့စစ်သွေးကြောတို့အကြားလေဗနန်မြေပေါ်မှာထိတ်တိုက်တူတဲ့တိုက်ပွဲသတင်းတွေကတော့မကြားသေးပါဘူး။သူတို့နှစ်ဖွဲ့ရင်ဆိုင်တိုက်ခိုက်ခဲ့ကြတာဟာဟို2016ခုနှစ်တုန်းကတလားကြာတိုက်ပွဲမှာဖြစ်ပါတယ်။ကိုင်ရိုအခြေဆိုင်အမည်မဖော်လူသူစံတမန်တူကတော့အစ္စရေးရဲ့မြေပြင်ထိုးစစ်တဲ့ဟာလေဗနန်မှာဖြစ်လာတန်ကြီးရှိတယ်လို့ AP သတင်းဌာနကပြောခဲ့ပါတယ်။အစ္စရေးကဒီအစီအစဉ်ကိုအမေရိကန်ပါဝင်အနောက်နိုင်ငံမဟာမိတ်တို့နဲ့အတူလှုပ်ဆောင်တာဖြစ်ပြီးအကန့်အသတ်ရှိနိုင်တယ်လို့လည်းဆိုပါတယ်။အဲဒီအချိန်မှာတော့အစ္စရေးကဒီလိုတိုက်ခိုက်မှုတွေပြောင်းလဲနေတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အပြစ်ခတ်ရစွဲကြဖို့ဆော်ထားပါလေခင်ဗျာ။အမေရိကန်ပြည်ထောင်စုဟာအရှိအလဝိုင်းမှာလုံခြုံရေးတိုးမြင့်ပြီးလိုအပ်ရင်အစ္စရေးကိုကာကွယ်ဖို့ထောင်ကနန်းအနည်းငယ်လောက်ရှိတဲ့တပ်ဖွဲ့ဝင်တွေကိုထပ်မံပူပေးမယ်လို့ပင်တဂန်စစ်ဌာနချုပ်ကတင်းလာနေမှာကြေညာပါတယ်။ဂျက်တိုက်လေယာဉ်တွေအပါအဝင်ဒီအဖြစ်တပ်တွေပူပေးတာဟာအစ္စရေးကဟစ်ဘူလာခေါင်းဆောင်ဟာဆန်နစ်ရီလာကိုလုကြံပြီးလေဗနန်ကိုလေကြောင်းတိုက်ခိုက်မှုတွေကြောင့်တင်းမာမှုစီးရတာမြင့်တက်လာချိန်မှာပူပေးတာလည်းဖြစ်ပါတယ်။လေရင်တင်သင်းပေါ် USS Abraham Lincoln ရဲ့တိုက်ခိုက်ရေးတပ်ဖွဲ့တွေနဲ့တိုက်သင်းပေါ်အုပ်စုကိုလည်းယာယီတိုးချဲ့နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတင်းလာနေမှာပြောခဲ့ပါတယ်။ဂျက်လေရင်တွေပြေးဖို့ရဟာအမေရိကန်နိုင်ငံသားတွေထွက်ခွာလာတာကိုကူညီဖို့အတွက်မဟုတ်ဘဲအဲဒီမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုအကာအကွယ်ပေးဖို့အတွက်ဖြစ်တယ်လို့လည်းဆိုပါတယ်။ယူကရိန်းနိုင်ငံတော်ပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တဲ့ရုရှားဒရုန်း83စင်းနဲ့68စင်းကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကတင်းလန်နေမှာပြောကြားလိုက်ပါတယ်။ဒါ့အပြင်ရုရှားဒုံးကြီး3စင်းနဲ့တစ်စင်းကိုပြစ်ချနိုင်ခဲ့တယ်လို့လည်းဆိုပါတယ်။နီထရိုပက်စထရိုဗက်ဒေသမှာအဲ့အရာရှိတွေကတော့ရုရှားတွေရဲ့ဒရုန်းနဲ့တိုက်ခိုက်မှုကြောင့်အ ਨੇ ဆုံးအိမ်10လုံးပျက်စီးခဲ့တယ်လို့ဆိုပါတယ်။ကြည့်မျိုးတော်မှာတော့လေကြောင်းရန်ကာကွယ်ရေးအချက်ပေးချက်တွေကို9နာရီကြာထုတ်ပြန်ထားခဲ့ပြီးမျိုးတော်စီဥတီလာတဲ့ drone တွေအလုံးကိုပြစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့နှစ်နိုင်ငံနယ်စပ်တစ်လျှောက် Ukraine drone ယာဉ်နှစ်စင်းကိုဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်။ရုရှားနိုင်ငံတဲက Patriot ဒေသဥချုပ်ရေးမှူးကတော့ Ukraine ရဲ့တိုက်ခိုက်မှုကြောင့်တဦးသေဆုံးပြီးဒဏ်ရာရရှိသူ2ဦးရှိခဲ့တယ်လို့ပြောပါတယ်ခင်ဗျာ။
မနေ့ကစီစဉ်နေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါအပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါလိမ့်ရှင်
American View ရဲ့ င်္ဂါနေ့မနက်သတင်းတွေကိုဆက်လက်ပြီးတင်ပြနေတာဖြစ်ပါတယ်။ဟေတီနိုင်ငံမှာအကြမ်းဖက်ဂိုင်းတွေနှိမ်နင်းတဲ့ရဲတပ်ဖွဲ့ကိုကူညီချားရှိတဲ့နိုင်ငံလုံးရဲတပ်ဖွဲ့အဖြစ်သက်တမ်းတိုးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတင်လာနေမှာအတည်ပြုလိုက်ပြီးတော့အဲ့ဒီရဲတပ်ဖွဲ့ကိုကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့အဖြစ်အစဉ်ပြောင်းဖို့လည်းစဉ်းစားနေကြပါတယ်။ဒါဟာဟေတီနိုင်ငံရဲ့လုံခြုံရေးပြန်လည်တည်ဆောက်ဖို့နဲ့လွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲအတွက်လိုအပ်တဲ့အခြေအနေကိုဖန်တီးဖို့အတွက်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါ ထောမတ်ဂရင်းဖီးလ်ကဆိုပါတယ် MSS လို့ခေါ်တဲ့နိုင်ငံဆုံးလုံခြုံရေးရဲတပ်ဖွဲ့ကိုကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့အစဉ်ပြောင်းမဲ့ကိစ္စဟာအပူတပြင်းလိုအပ်နေတဲ့ကိစ္စဖြစ်တယ်လို့ဟေတီသံမကြီးကပြောပါတယ်ဂိုင်းဖွဲ့အကြမ်းဖက်လူခွင့်ရေးချိုးဖောက်မှုတွေကပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေပြီးမိသားစုထောင်ပေါင်းများစွာတို့ဟာစိတ်တော်ကရောက်နေကြတယ်မလုံခြုံမှုတွေကနေရာအနှံ့ပြမှာရှိနေတယ်စီးပွားရေးမလဲပတ်နိုင်တော့ဘူးလို့လည်းဆိုပါတယ်အခုအချိန်ထိတော့နိုင်ငံလုံးရဲတပ်ဖွဲ့ဝင်900နဲ့ကင်ညာနိုင်ငံကအများစုဖြစ်ပြီးဂျမေကာနဲ့ဘလစ်တို့ကအနှံ့ငယ်စီပါဝင်ကြပါတယ်သန်တမန်တွေကတော့ကျန်နိုင်ငံတွေလည်းပါဝင်လာလိမ့်မယ်လို့မျှော်လင့်နေကြတာပါ2021မှာဂျိုဗယ်မော့စ်သမ္မတလစ်ကန်ခံရပြီးကြတဲ့ကမတိမငင်းဖြစ်လာခဲ့တဲ့ဟေတီမှာဂျက်ဖြတ်အစိုးရရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ရည်မှန်းချက်ထားရှိနေတာလည်းဖြစ်ပါတယ်။ Israel တပ်တွေလေဗနန်မှာရှိတဲ့ Hezbollah ပြစ်မှတ်တွေကိုလေကြောင်းကဆက်လက်တိုက်ခိုက်နေချိန်မှာတရုတ်နိုင်ငံကအကြီးအကဲချက်တွေထုတ်ပြီးငြိမ်းချမ်းရေးအကျိုးဆောင်အခမ်းအနားပါဝင်ဆောင်ရွက်ဖို့ပုံမအထောက်လာတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်။ဒါပေမဲ့တရုတ်ရဲ့အထုတ်မှုကဘယ်လောက်ထိရောက်နိုင်မလဲဆိုတာကတော့မသေးကြဘူးလို့လည်းသုံးသပ်သူကဆိုပါတယ်။ Hezbollah ကောင်းဆောင်နဇရလာကိုအစ္စရေးတို့လုတ်ကြံခဲ့ပြီးတဲ့နောက်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပဋိပက္ခအစီအမံလာမှာကိုစိုးရင်ကြောင်းနဲ့နှစ်ဖက်စလုံးအထူးသဖြင့်အစ္စရေးနိုင်ငံကိုအခြေအနေညင်ဆက်အောင်လှုပ်ဆောင်ဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။လေဗနန်ရဲ့အချုပ်အခြာအာဏာနဲ့ငြိမ်းချမ်းရေးအပေါ်ထိပါတာကိုဆန့်ကျင်ပြီးအပြစ်မဲ့အရသားတွေကိုတိုက်ခိုက်နေတာဟာဒေသတွင်းအခြေအနေကိုပုံမတင်းမာလာအောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးပြောခွင့်ရတူကတင်းတွင်နေကပြောပါတယ်ဒီတင်းမာမှုပြင်းထန်လာခြင်းဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်နဲ့လျော်ညီစွာခါစားတိုက်ပွဲတွေကိုဖြစ်နိုင်သမျှအမြန်ဆုံးရပ်ဆဲပြီးအစ်စ်လေဘိုင်းရဲ့တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုအတက်သရွာအကာအကွယ်ပေးပဲဖြစ်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကအစ်စ်လေဘိုင်းမှာကုန်သွယ်ရေးနဲ့သံတမန်ဆက်ဆံရေးကိုတိုးမြင့်ဖို့ကြိုးပမ်းနေချိန်မကြာသေးမီကလာတဲ့အတွင်းမှာပဲပုံမအရေးကြီးတဲ့အခက်အခဲကပါဝင်ဖို့လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။တရုတ်ဟာဂျမနစ်တုန်းကလည်းပဲကလာတရှိပြိုင်ဘက်တွေဖြစ်ခဲ့ရတဲ့အီရန်နဲ့ဆော်ဒီအရေဗျာနှစ်နိုင်ငံသံတမန်ပြန်လည်ဆက်ဆံရေးတည်ဆောက်ဖို့စဉ်းစားပြေးခဲ့ပါတယ်။နီဘောနိုင်ငံမှာပြီးခဲ့တဲ့ရက်သက်တပတ်ကုန်ဆုံးချိန်မိုးစီထန်စွာရောသွန်းပြီးရေကြီးမြေပူမှုတွေကြောင့်သေဆုံးသူဦးရေ193ဦးထိရှိလာခဲ့ပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်နေပါတယ်။လူ30ပျောက်ဆုံးနေတယ်လို့ရဲတွေကပြောပါတယ်။သေဆုံးမှုအများစုဟာကတ်မန်ဒူးမြို့တော်မှာဖြစ်ပွားခဲ့ပါတာ။မြို့တော်တောင်ပိုင်းတစ်ခုလုံးရေလွှမ်းနေပြီးအဝေးပြေးလမ်းမပေါ်မှာပိတ်မိနေတဲ့ဘတ်စကာ3စီးရေစီးတဲ့မျောပါသွားတဲ့အတွက်လူပေါင်း3ဒါဇင်ကျော်ဆင်းဆုံးသွားခဲ့ရတယ်လို့ဆိုပါတယ်။မုတ်စီထံပြီးမြေရေမြင့်တက်မှုတွေဟာမြေအောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းရိုက်ခတ်မှုတွေရှိနေပါတယ်။ကတ်မန်ဒူးမြို့တော်နဲ့ဆက်သွယ်ထားတဲ့အဝေးပြေးလမ်းမသုံးခုပြတ်တောက်နေပြီးပိတ်ဆို့နေတဲ့ကြောက်တုံးတွေစစ်ပင်တွေကိုဖယ်ရှားပြီးတော့လမ်းမကြီးတစ်ခုပြန်ဖွင့်နိုင်ဖို့အလုပ်သမားတွေကကြိုးပမ်းခဲ့ကြပါတယ်။အင်အားဆုံးရှုံးသူတွေအတွက်ယာယီနေရာတွေဆောက်လုပ်ပေးပြီးထိဆုံးသူဒဏ်ရာရသူမိသားစုတွေအတွက်ငွေကြေးအထောက်ပံ့လည်းပေးမယ်လို့ပြည်ထောင်စုဝန်ကြီးဌာနကကြေညာပါတယ်။နီပေါ်ဝန်ကြီးချုပ်ခါဒါပါရာဆက်အိုလီကတော့ကုလသမဂ္ဂအထွေထွေညီလာခံမှာအရေးပေါ်အစည်းအဝေးတက်ရောက်နေရာကတင်းနှင်းလာနေမှာနိုင်ငံကိုပြန်လာခဲ့တယ်လို့ဝန်ကြီးချုပ်ကကြေညာပါတယ်။အခုခါရသူဥရုချင်းနေအတန်းငယ်တိုးတက်လာတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေပြန်လည်ထူထောင်ရေးအစီအစဉ်တွေကိုအချိန်ပြည့်လှုပ်ဆောင်လာနေပြီဖြစ်ပါတယ်။နီပေါ်ရဲ့မုတ်သုံးရာသီဟာဂျွန်လမှာစတင်ပြီးပုံမှန်အချင်းစက်တင်ဘာလလယ်မှာပြီးဆုံးတတ်ပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမြင်းနှင်းဒေသတွေမှာတော့မိုးကြီးရေရှမ်းမှုကြောင့်လူပေါင်း6000ခန့်ရေပိတံဆင်းခဲ့ရပါတယ်ခင်ဗျာ။
ခုတော့သတင်းစောင့်ပါတွေကိုတင်ပြပါလို့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်မှာတခုတည်းကျန်နေတဲ့စစ်ကောင်စီရဲ့ နခကငါတပ်စခန်းကိုအပိသက်သိမ်းပိုက်နိုင်ဖို့ထိုးစစ်အရှိန်မြင့်တိုက်ခိုက်နေတယ်လို့အေဘက်ကဒီအပိုက်ထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကလည်းလေချောင်းကတိုက်ခိုက်တာကြောင့်အနီးနားကကြေးရွာတချို့မိလောင်နေတယ်လို့ဒေသခံတွေကဆိုပါတယ်ဒါပြင်အဲ့နဲ့ဂွားမြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါရခိုင်ချင်းတွေကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြပေးပါမယ်
ရှိခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်မြို့နယ်ကိုအပြည့်အစုံသိမ်းပိုင်နိုင်ဖို့အာရခတပ်တော် AA ဖက်ကထိုးစစ်ဆင်တိုက်ခိုက်နေတာလှနဲ့ချီရှိနေပြီဖြစ်ပါတယ်။မောင်တော်မြို့နယ်မှာစစ်ကောင်စီရဲ့နှာခတ်ခတ်အငါတပ်ရင်းတစ်ခုသာကြမ်းရှိနေတာဖြစ်ပြီးအပြည့်အစုံသိမ်းပိုင်နိုင်ဖို့ထိုးစစ်အရှိန်မြင့်တိုက်ခိုက်နေတယ်လို့စက်တင်ဘာလ29ရက်နေ့ကထုတ်ပြန်ခဲ့တာပါ။လက်ရှိမှာတော့မောင်တော်နှစ်ဖက်တိုက်ပွဲတွေအကြီးအကျယ်ပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေအပြင်းထန်ခုခံနေတယ်လို့စစ်ရေးစောင့်ကြည့်သူရခိုင်ဒေသခံတဦးကပြောပါတယ
်ဒီအေကထုတ်ပြန်ချက်ကပြီးခဲ့တဲ့ဟို28ရက်နေ့ကထုတ်ပြန်ပြီးနောက်ပိုင်းမှာတကယ်ဒီလေကြောင်းတိုက်ခိုက်မှုတွေကတော်တော်လေးပြင်းနေခင်ဗျဒီဝိုက်တွဲလေရင်တွေနဲ့ရောကျက်တိုက်လေရင်တွေအကုန်လုံးမြင်နေရတယ်ပေါ့လေဒီဘုံအေတွဲကလည်းဘလောက်ဆိုတာတော့ခံမရခက်တယ်အဲ့လောက်အခြေအနေဖြစ်တယ်နောက်ပြီးတော့အဲ့ဒီမှာဒီစစ်ကောင်စီဘက်ကလက်နက်တွေပါတယ်လဲဖြစ်နိုင်တယ်ပေါ့လေထင်းနဲ့နေပြီးတော့အထုပ်တွေပါတယ်ကြီးချတာရှိတဲ့ကနောက်ပြီးတော့အဲ့ဒီမှာဒီဘုံချေတိုက်ခိုက်မှုတွေကြောင့်ဒီမော်တော်မျိုးအနေနာကရက်ွက်တယ်ဖြစ်တဲ့ဒီဝီမလာတို့ပါတို့ခက်တာကဒီပျက်စီးဆုံးရှုံးမှုအခြေအနေဘယ်လောက်ရှိလဲဆိုတာတော့မသိကြဘူးတိုက်ပွဲတွေပြင်းထန်နေတယ်ဆိုတော့အဲ့လိုအခြေအနေပါတိုက်ပွဲတော့တကယ်ပြင်းထန်တဲ့အခြေအနေရှိတယ
်တစ်ဆက်တည်းမှာပဲစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာလည်းနှစ်ဖက်တိုက်ပွဲရှိနေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်သိသလောက်ဆိုရင်ဒီဟိုဟာဒီတောင်ခုတ်မှာလည်းတိုက်ပွဲဖြစ်တာရှိတယ်ဒါပေမဲ့ဟိုဟာ29ရက်နေ့လောက်ကဒီတောင်ခုတ်နားမှာရှိတဲ့တက္ကသိုလ်နောက်ကဒီစစ်ကောင်စီစခန်းတစ်ခုကိုအေဖက်ကဒီဒုံးနဲ့တိုက်ခိုက်ခဲ့တာရှိတယ်အဲ့မှာထိတဲ့တိုက်ပွဲနင်းငယ်ဖြစ်ခဲ့တာရှိတယ်နောက်ပြီးတော့ဒီအမ်းဖက်မှာလည်းရှိတယ်ခင်ဗျအမ်းဖက်မှာကဒီအေဖက်ကတိုက်နေတာတော့မေးတောင်ကိုတိုက်နေတာရှိသလိုဒီအန်ထာနာရှုဒီအန်မြို့ပေါ်ပေါ့လေအဲ့မှာတဲရင်တွေကိုလည်းပြစ်ခတ်တာရှိတယ်အဲ့မှာနှစ်ဖက်ထိတဲ့တိုက်ပွဲဖြစ်ပေါ်မှုတွေလည်းရှိတယ်မြေပြင်အခြေအနေကချုပ်ထွင်းနေတော့ဒီထိခိုက်မှုအခြေအနေတော့တော်တော်လေးထက်တယ်ခင်ဗျမသိရဘူးဒါပေမဲ့တိုက်ပွဲဖြစ်တာတော့ရှိတယ်ခင်ဗ
ျဒါအပြင်ရခိုင်တောင်ပိုင်းကကွာမြို့နယ်အတွင်းမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ရှိနေသလိုတောင်ကုန်းမြို့နယ်မှာလည်းနှစ်ဖက်စီရီတင်းမာနေတယ်လို့ဒေသခံတွေကပြောပါတယ်တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာလည်းစစ်ကောင်စီရေတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရှိသလိုအနီးအနားကကြေးရွာတွေကိုလေကြောင်းကနေလာရောက်ပစ်ခတ်တာတွေလည်းရှိတယ်လို့မြို့ခံတဦးကပြောပါတယ်
။နှစ်ဖက်တိုက်ပွဲရတော့လေဟုတ်မရှိဘူးအဲ့ဒါကတော့ဒီစစ်တွေနဲ့ပုံသားကြောင့်အကုန်ချပေါ့အဲ့လိုပုံနဲ့မျိုးတွေမှာတော့ရှိရဟိုတလောကဆိုတဲ့ပါလေအဲဘဲရွာအဲ့ချွာနဲ့ရေရုပ်တင်ကလာဒီရေရုပ်တင်ကနေပြီးရှင်နေရနေပြီးပါလာနေကြီးနဲ့အေးဖက်ကနေပြီးတော့ထူလို့အမှန်အမှန်ဟိုတန်ရတဲ့ဖြစ်ဆုံးအဲရတယ်လို့လဲချလိုက်တယ်။အဲ့လိုမျိုးထိတွေ့တဲ့ဘွဲတော့မရှိဘူး။ဒီအတိုင်းရမ်းပြီးတော့လဲထူနေရပါအခုဥမာတော့ရှင်နင်းငန်းနေဒီဘက်ကိုရှင်နင်းငန်းဘက်ကိုဆန်းထူလာရှိတယ်။အခုရှင်နင်းငန်းကတော့ပောက်တော့တာမှုဘက်ကိုဆန်းထူလာတော့ပုံမှန်ကျန်ဘက်ကိုဆန်းထူလာတော့အဲ့လိုမျိုးတွေရှိရအခု
အရခတ်တော်အေးနဲ့စစ်ကောင်စီတို့ကြားရှခိုင်ပြည်နယ်ဘက်မှာတကြော့ပြန်တိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်ဆယ်လကျော်ရှိနေပြီဖြစ်ပြီးရှခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ပလဲဝမြို့နယ်တွေကိုအေးဖက်ကသိမ်းပိုက်ထိန်းချုပ်ထားနိုင်တာလည်းဖြစ်ပါတယ်စစ်ကောင်စီဘက်ကတော့အေးထိန်းချုပ်တဲ့မြို့နယ်တွေနဲ့တခြားမြို့နယ်တွေကိုလေကြောင်းကနေလာရောက်ပုံကျဲတာတွေဒီလအတွင်းမှာတိုးမြင့်လှုံ့ဆော်နေတာပါဒီရက်ပိုင်းအတွင်းမှာပဲတောင်ကုတ်တန်တွဲနဲ့ကွာမြွနယ်တွေကိုလေကြောင်းကနေပစ်ခတ်ခဲ့တာကြောင့်အရက်သားဒါဇင်နဲ့ချီတည်ဆုံးပြီးထိခိုက်ဒဏ်ရာရသူအများအပြားရှိတယ်လို့လည်းသိရပါဗျ
။နားလောင်ပြောပြခဲ့တာပါ။အခုတော့ဂျော်ဂျီယာပြည်နယ်မဲပေးပုံကိုဆက်လက်ပြီးကြည့်ကြအောင်ပါ။ဒီပြည်နယ်မှာအောက်တိုဘာ15ရက်ကစလို့တပ်ပရရွေးကောက်ပွဲကြိုတင်မဲတွေပေးနိုင်နေပါပြီ။ဂျော်ဂျီယာပြည်နယ်ကဒီမိုကရက်တပ်ပရလောင်းကမ်မလာဟဲရစ်တဲ့ရီပပ်ဘလစ်ကန်တပ်ပရလောင်းဒေါ်နယ်ထရမ့်တို့အတွက်တပ်ပရရွေးကောက်ပွဲကိုယ်စားလှယ်များစီဝေးခေါ် Electoral College မှာသတ်မှတ်ကိုယ်စားလှယ်ရေးအတွက်ကို့အတွက်ရရှိဖို့လိုအပ်တဲ့ပြည်နယ်လည်းဖြစ်ပါတယ်။ VOA သတင်းတောက် Kane Football Atlanta မြို့ကသတင်းပေးပို့ထားတာကိုကိုအောင်အောင်တင်ပြပေးမှာပါ
။ Georgia ပြည်နယ်အုပ်ချုပ်ရေးမှူး Brian Kemp နဲ့ Republican သူတမရာလောင်း JD Vance တို့ကိုညစာစာပွဲမှာအတူတွေ့ရတာပါ။နေ့အတော်ကြာ ခ Kemp နဲ့ Donald Trump အကြားပြည်ပခန့်တွေရှိခဲ့ရာကနေခုခါ Republican တွေကြားညှဉ်းပန်းမှုကိုပြသတာလည်းဖြစ်ပါတယ်2020သမရရွေးကောက်ပွဲအတွင်း Georgia ပြည်နယ်မှာသူအနိုင်ရတယ်ဆိုပြီး Trump ကအထောက်ထားမဲ့ပြောဆိုရာကနေ Kemp နဲ့ပြဿနာတက်ခဲ့ပြီးခုခါအသစ်တစ်ပန်းပြန်စားကြဖို့ Georgia မဲဆန္ဒရှင် Dorothy Hubb ကပြောသွားတာပါကူကနေထိုင်စားတောက်ရေးဖူလုံမှုကအရေးကြီးတယ်လို့လဲဆိုပါတယ် We had
lower price စားတောက်ကုန်ဓာတ်ဆီရေမီးကအားလုံးက Trump အစိုးရလက်ထက်မှာဈေးသက်တာပါတယ်လူငယ်တွေကလည်း Trump ကိုပဲမဲပေးမယ်ဆိုပြီးတော့ပြောနေပါတယ
် Hub ကမဲထွက်ပေးကြဖို့ကိုလည်းရက်ွက်ထဲမှာလိုက်လံနှိုးဆော်နေပါတယ်2020ရွေးကောက်ပွဲအတွင်း Georgia ပြည်နယ်မှာသမ္မတ Joe Biden က Donald Trump ကိုမဲ1000ကျော်နဲ့အနိုင်ရခဲ့တာပါမဲပေးသူကတော့5000လောက်ရှိခဲ့ပါပဲမဲတပြားဟာဘလောက်တောင်အရေးကြီးပါလဲ
So we cannot
ဘယ်ရမအမဆိုင်ပဲအလကားမရနိုင်ပါဘူးကိုလုတ်ဆရာရှိတာဆက်လုပ်ကြပါလို့ Georgia အုပ်ချုပ်ရေးမှူး Brian Kemp ကပြောသွားတာပါဒီနှစ်မှာလဲ Democrat သမ္မတလောင်း Kamala Harris နဲ့ Republican သမ္မတလောင်း Donald Trump တို့ကြားအကျိတ်အနေရှင်ပြန်ရနိုင်တာပ
ါ People sometimes get disappointed
ခါတလီမှာတချို့လူတွေကကိုပေးတဲ့မဲဟာအရေးမကြီးဘူးဆိုပြီးတော့ထင်တတ်ကြပါတယ်ဒါကြောင့်ကိုထက်လိုက်တဲ့မဲဟာဘလောက်အရေးကြီးတယ်ဆိုတာကိုသိလာအောင်ကျွန်တော်တို့ကလိုက်ပြီးတော့ရှင်းပြကြပါတယ
်ခုအခါမဲပေးကြဖို့စေတနာဝန်ထမ်းအဖွဲ့တွေကပါလိုက်လံနှိုးဆော်နေပါတယ
် We specialize in
targeting the law လူမဲနဲ့လူမျိုးတွေအားလုံးမဲပေးနေအောင်လိုအပ်တာကိုကူညီပေးပါတယ်ဒီမိုကရက်ဘက်မှလူပြောင်းပြီးနောက်ပိုင်းဒုသမ္မတကမလာဟဲရစ်ကိုထောက်ခံသူတွေပုံပြလာတာကိုတွေ့ရပါတယ
်ဖြူးသူစေတနာစင်တာရဲ့2020စစ်တမ်းအရာဂျော်ဂျီယာပြည်နယ်မှာမဲပေးနိုင်သူလူမဲဥယေဟာပြည်내ကိုစားပြုမဲရဲ့၃ပုံလောက်ရှိပါတယ်လူမဲ88ရာခိုင်နှုန်းဟာဘိုက်ဒန်ကိုမဲပေးခဲ့ကြတာပါဒါပေမဲ့အခုခါမှာတော့သဘောရစစ်တမ်းရဒီမိုကရက်တစ်အပေါ်ထောက်ခံမှုရော့ချလာပါတယ်ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့တမီးဖြစ်သူကတော့ဝေခွဲမဲရဖြစ်နေတဲ့အမျိုးသမီးတော်တော်များများဟဲရစ်စ်ကိုသဘောချလာကြတယ်လို့ဆိုပါတယ်
Frankly just speaking as a woman
မြို့သမီးတယောက်အနေနဲ့ပြောရမယ်ဆိုရင်အခုနှစ်ပိုင်းတွေအတွင်းအရေးကြီးတဲ့ခေါင်းဆောင်မှုနေရာတွေမှာအမျိုးသမီးတွေတစားတစားပုံများလာတာကိုတွေ့ရပါတယ
် Trump အနိုင်ရဖို့ indict အားတိုက်ထောက်ခံအားပေးသူတွေလည်းရှိနေတာပါ
ကိုတည်တဲ့သူတွေထဲမှာမဲသွားပေးဖို့ဆိုရင်ကျမကလိုက်ပို့ပေးပါတယ်သွားစရာမရှိဘူးဆိုရင်ကျမကလိုက်ပို့ပေးမှာပါ
တမရလောင်းတွေအနိုင်ရဖို့အဓိကကြားတဲ့ပြည်နယ်တစ်ပြည်နယ်ဖြစ်တဲ့ Georgia မှာအော်တိုဘာ15ရက်နေ့ကြာရင်ကျူတင်မဲတွေစပေးလို့ရပါပြီခင်ဗျာ
ဆက်လက်ပြီးဂျော်ဂျီယာလိုပြည်နယ်တွေအကြောင်းရှင်းပြချက်ကိုတင်ပြပါမယ်အမေရိကန်ပြည်ထောင်စုမှလင်းနေတရေရောက်တိုင်းသမ္မတရွေးကောက်ပွဲဟာဟူဒီရင်းပြည်နယ်တွေကိုအဓိကထားပြီးရှင်းပြကြရပါတယ်အကြိတ်နဲ့ရှင်းပြရတဲ့အဲ့ဒီနေရာတွေမှာတပါတီရဲ့သမ္မတလောင်းကပဲအမြဲအသာရမနေပဲမဲပေးပုံကပြောင်းသွားနိုင်ပါတယ်ဒီလိုပြည်နယ်တွေကလည်းမများလာပါဘူးဒီပြည်နယ်တွေရဲ့မဲတွေကအနိုင်ရှုံးဆုံးဖြတ်နိုင်တာမို့အဲ့ဒီမှာမဲဆွယ်စီဝေးကပြင်းထန်တက်ပါတယ်ဒီလိုဟိုဒီရင်ပြည်နယ်တွေအကြောင်းသေချာနားလည်ထားလို့ရှိရင်အမေရိကန်တွေတပရကိုဘလို့ရွေးသလဲဘျူဟာဘလို့ရေးဆွဲကြသလဲတိုက်ပြည်ရဲ့နိုင်ငံရေးအနေအထားကိုဘလို့ပြောင်းလဲစေသလဲဆိုတာသိနိုင်ပါတယ် VOA ပုံပြရုပ်သားမှာကိုသားညုံတင်ပြထားပါတယ
်2024မှာအင်ပီရိုကိုရဖို့ကပါတီဆွဲမဲ့တဲ့ဟိုဒီရင်ပြည်နယ်တွေကအဓိကကြပါတယ်ဒီသူပြိုင်ကိုပြိုင်နိုင်ကျရတဲ့ပြည်နယ်တွေမှာအပြင်းထန်ဆုံးဝေကုန်ကြီးကြအများဆုံးနိုင်ငံရေးမဲဆွယ်မှုတွေတွေ့ရပြီးတော့သူတို့ရဲ့မဲဆန္ဒရှင်တွေဟာရွေးကောက်ပွဲမှာဩဇာလွှမ်းမိုးနိုင်တာပါဒါဆိုရင်သူတို့ရဲ့လေပတ်ပုံကိုကြည့်အောင်ပြည်နယ်အများစုဟာအနီးနဲ့အပြား Republican လား Democratic လားမှန်းလို့ရပြီးတော့သူတို့ရွေးကောက်ပွဲတွေကအနိုင်ရှုံးမကပ်ပါဘူးဒါပေမဲ့လည်းပါတီဆွဲမဲ့တဲ့ပြည်နယ်တွေမှာတော့ရလဒ်ကနှစ်မျိုးလုံးဖြစ်နိုင်ပါတယ်သမရဖြစ်ဖို့ဆိုရင်ကိုစလေလောင်းတဦးဟာပြည်내ယူကောက်ပွဲလေမှာနိုင်သူအကုံယူစဒန်စနစ်ကနေတဆင့်ကိုစလေမဲအရေအတွက်938မှာ290အနိုင်ရဖို့လိုပါလေ။ဟိုဒီရင်းနဲ့ပြည်내တွေကအနိုင်ရှုံးဆုံးဖြတ်ပြီးနိုင်တဲ့မဲတွေရရှိပြီးနိုင်ဖို့လိုတဲ့တပ်မတ်အရေအတွက်ကိုရောက်ရတာပါ။ဒီနေ့မှာတော့အရီဇိုနာ၊ဂျော်ဂျီယာ၊မစ်ချီဂန်၊နီဗားဒါ၊မြောက်ကိုရိုလိုင်းနာ၊ပန်ဆယ်ဗေးနီးယားနဲ့ဝစ်စကွန်ဆင်တို့ဟာအင်ပီရိုကိုရောက်ဖို့အဓိကတော့ချက်နေရာတွေဖြစ်ပါလေ။သူတို့အားလုံးပေါင်းမှအနီဒါမှမဟုတ်အပြာဖြစ်နိုင်တဲ့ကုစလေမဲ93မဲရှိတာပါဒီပြည်နယ်မှာ Republican နဲ့ Democrat မဲဆန္ဒရှင်ရေအတွက်စားတူလောက်ရှိတာမို့အနိုင်ရှုံးဆုံးဖြတ်နိုင်မဲ့မဲရေအတွက်နည်းနည်းလေးပဲလိုပါတယ်ဒါမှမဟုတ် mainly အကွာနဲ့ကိုအနိုင်ရှုံးဖြစ်သွားနိုင်တာပါမဲဆန္ဒရှင်မျိုးစားပြောင်းသွားတာတွေမြို့နဲ့နယ်အမြင်တွေမတူတာတွေကြောင့်မဲရလဒ်ကိုမှန်းဖို့ခက်ခဲပါတယ်အပြောင်းလဲတဲတဲလေးကတော့မှပြည်နယ်တစ်ခုလုံးလာရပြောင်းသွားစေနိုင်ပြီး ကမလာဟဲရစ်ဒါမှမဟုတ်ဒေါ်နယ်ထရမ့်ကိုကုစလေမဲအသာရသွားစေမှာပါဒါမျိုးဖြစ်တာလဲတွေးကြရပြီးပါပြီ2016ခုနှစ်မှာဒေါ်နယ်ထရမ့်ကပန်ဆယ်ဗေးနီးယားကို3.8ရာခိုင်နှုန်းလေးနဲ့ကတ်နိုင်လိုက်ပြီးတော့ကုစလေမဲ20ရပြီးသမရဖြစ်သွားပါတယ်နောက်ထပ်၄နှစ်ကြာမှာတော့ဂျိုးဘိုင်ဒန်ကဒီပီနယ်ကိုပဲ 1.2 ရာခိုင်နှုန်းနဲ့နိုင်ပြီးတော့အိမ်ပြည်တော်ကိုရောက်သွားပါတယ်အဲ့ဒီတနေ့ထဲမှာပဲဘိုင်ဒန်ကဂျော်ဂျီယာမှာမဲ12,000အတာနဲ့နည်းနည်းလေးကတ်နိုင်ပြီးတော့နှစ်ပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်တဲ့အနီးပြည်နယ်ကိုအပြပြည်နယ်ဖြစ်သွားစေပါတယ်။ဒီဟိုဒီယင်းပြည်နယ်တွေဟာခံမှန်းလို့မရပေမဲ့တခုသေးကြတာကတော့2024ယူကောက်ပွဲအတွက်အင်တန်ဩဇာလွှမ်းနိုင်တယ်ဆိုတာပါပဲ။အဲ့ဒီပြည်နယ်တွေမှာမဲတပြားစုစုတော့အရေးပါတာဖြစ်ပါတယ်ခင်ဗျာ။
လူဝင်ပါလာမှချင်းပါတော့ရဲ့အမေရိကန်တပ်မတော်ရွေးကောက်ပွဲမဲဆွဲပွဲမှာလူဝင်မှုကြီးကြပ်ရေးကိစ္စအရေးကြီးတဲ့အကြောင်းအရာတစ်ချက်ဖြစ်ပါတယ်။အမေရိကန်ဝင်လာကြတဲ့ရွှေပြောင်းအခြေချသူတွေကဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်ကြောင်တွေခွဲတွေကိုသတ်စားနေတယ်ဆိုတဲ့သတင်းကလည်းပြန့်နေပါတယ်။အဲ့ဒီသတင်းဖြစ်ပေါ်လာရာ Ohio ပြည်နယ် Springfield မြို့ငယ်လေးကနေ VOA သတင်းတောက် Obed Lamy သတင်းပေးပို့ချက်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ
။ရွှေပြောင်းလာသူတွေကဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်တွေကိုစားတယ်လို့သတင်းကောင်းကြီးပိုင်းတွေမှာဖော်ပြခံရတဲ့ Springfield မြို့ကလေးမှာဟီဒီနိုင်ငံကနေပြောင်းလာသူအများပြားနေထိုင်ပါတယ်ဒီဆွဆွဲချက်ဟာလူမှုမီဒီယာမှာသမကဒုသမရလောင်းအဖြစ်အမည်တင်သွင်းခံရတဲ့အိုဟိုင်ယိုထက်လွတ်တော်မှာဂျီဒီဗန့်ရဲ့ချက်ကပြောဆိုမှုနဲ့အတူသမရဟောင်းဒေါ်နယ်ထရမ့်ရဲ့မကြာသေးခင်ကစကားစစ်ထိုးပွဲမှာထက်လောင်းပြောဆိုမှုတွေကြောင့်အကြမ်းဖက်မှုတွေကိုဖြစ်ပွားလာစေပါတယ်ဟီဒီကပြောင်းလာသူကလီယိုပါရီဆန်ကတော့ဆွဆွဲမှုကိုညှင်းဆိုပါတယ
် Madam Jamwell na internet well.
internet မှာတွေ့တယ်လေဟေဒီရီဘလောက်ဆိုးတယ်ဆိုတော့ပြောနေကြတာဒါပေမဲ့ဘာအထောက်ထားမှမရှိပါဘူးဘာပဲပြောပြောကျွန်တော်ကတော့မြို့ထဲရှောက်မသွားတော့ဘူ
းပြောင်းရွှေ့လာသူတွေအိမ်မွေးတိရစ္ဆာန်စားတဲ့အထောက်ထားမရှိဘူးလို့ဒေသအာဏာပိုင်တွေကအတီးပြုတ်ပေးတဲ့ကြားကပဲဘုံနဲ့ချင်းချောက်မှုအများပြားရှိလာတယ်လို့ကျောင်းတွေကပါပိတ်ပြတဲ့အခြေရောက်လာတာကြောင့် Springfield ကသူတို့ရဲ့လူနေမှုဘဝကိုထိခိုက်လာစေတယ်လို့ဟေဒီကရွှေ့ပြောင်းလာသူ Map Dash ကပြောပါတယ်
ဒီလိုသတင်းမျိုးမီဒီယာမှာပါလာခြင်းကစပြီးကျွန်တော်တို့ဟေတီသားတွေထိတ်လန့်လာရပါတယ်တကယ်တော့ကျွန်တော်တို့ကပိုကောင်းတဲ့ဘဝရဖို့ပဲကြိုးစားနေသူတွေပ
ါလုံခြုံရေးကြောင့်အမိထုတ်မပြောတဲ့ဟေတီကလာသူနောက်တစ်ယောက်ကတော့သူဆိုဒေါသထွက်နေတဲ့ဒေသခံရဲ့ဓာချင်းချင်းတာကိုခံခဲ့ရတယ်လို့ပြောပါတယ
်ပုံစံခေါ်လို့တငယ်ချင်းနဲ့အိမ်ပြန်ထွက်ခဲ့တော့ကပေါ့လူတစ်ယောက်ရဲ့ truck ကရပ်ထားတာတွေ့ရတယ်ကျွန်တော်တို့ကရက်ပဲရက်နေတာသူ့ကားကိုထိတော့မထိဘူးအဲ့တော့သူကထွက်လာပြီးဘာလုပ်နေကြတာလဲလို့မေးတယ်ကျွန်တော်တို့ကရက်ရုံပဲရက်နေတာပါခမားကားကိုမှီးမနေပါဘူးလို့ပြောပေမဲ့သူကချတော့မဲ့ပုံဖြစ်လာတယ်သူမိမကအထဲပြန်ဝင်ကြတော့လို့ပြောလို့ကျွန်တော်တို့လည်းလှည့်ထွက်လာခဲ့တယ်ဒါပေမဲ့သူကဟေဒီသားတွေလို့ဆဲပြီးဓာတ်ဟောပါဆွဲထုတ်ခဲ့တာကြောင့်အတော့ကိုအံ့ဩခဲ့ရတယ
် Springfield မြို့ manager Brian Hacker
Springfield is a dynamic communityWith many positive
attributes. Springfield ကဒေသခံတွေဟာအပြုသဘောဆောင်ကြပြီးတက်တက်ကြွကြွရှိသူတွေပါအခုလူမှုမီဒီယာတွေရဲ့ဒီမျိုးနဲ့ပတ်သက်တဲ့သတင်းတူသတင်းမှားတွေအပြင်လက်ရှိရွေးကောက်ပွဲရာသီမှာနိုင်ငံရေးအရာပုံကြီးချက်တာတွေပါပါလာတဲ့အတွက်စိတ်ပျက်စရာပါလို့ပြောသွားတာပါရွှေပြောင်းအခြေချသူကိစ္စဟာရှုပ်ထွေးတဲ့ပြဿနာဖြစ်ပြီးဒါဟာအိမ်မွေးတိရစ္ဆာန်တွေကိုစားတဲ့ဆိုတဲ့ဆွဆွဲမှုထက်ပိုပါတယ်Springfield မှာဆိုလူဦးရေ6000ရှိတဲ့ထဲကဟီဒီကအခြေချသူက1000ခွဲကျော်ရှိနေပါတယ်။သူတို့ဟာမူလဒေသခံတွေရဲ့အလုပ်ကိုင်တွေကိုပါလူယူနေတယ်လို့ Springfield ဒေသခံ Monday ကပြောပါတယ်
။ Jobs are getting took up, man. You know, all these say our factory
သူတို့ကအလုပ်တွေကိုလူယူနေတာလေ။စက်ရုံတွေအလုံးကိုကြည့်မယ်ဆိုရင်လူရဲသူက90ဆိုအဲ့ဒီနေရာ90ကအမေရိကန်တွေဖြစ်အောင်။အခုတော့အဲ့ဒီနေရာ90လုံးကိုဟီဒီတွေကလုပ်နေတာ။ဒါကြောင့်လူ90ကအလုံးမရှိပဲဖြစ်သွားတယ
်။ Russell Latin ဆိုင်ကစားသုံးသူဝန်ဆောင်မှုဆိုင်ရာတာဝန်ခံ Ernest ကတော့ဇီလာဝယ်သူ80ရာခိုင်နှုန်းကျော်ကဟီဒီကနေရွှေ့ပြောင်းလာသူတွေဖြစ်ပြီးသူတို့တွေလှိမ့်ဝင်လာတာဟာဒေသခံတွေနဲ့ပြဿနာပေါ်စေတယ်လို့ပြောပါတယ်
။ It's just a small town. People are narrow-minded in some areas.
ဒါကမြို့သေးသေးလေးပါတချို့နေရာတွေမှာလူတွေကအမြင်မကျေကြတဲ့အတွက်သူတို့ဘယ်လိုခံစားရမလဲဆိုတာကျွန်တော်သိပါတယ်သူတို့အမြင်မကျေတဲ့အတွက်လည်းယဉ်ကျေးမှုကွဲပြားတာကိုမသိကြသလိုတချို့နေရာတွေမှာဘယ်လိုဆက်ဆံရမလဲဆိုတာလည်းမသိဘဲဖြစ်နေတာပါ
လွန်ခဲ့တဲ့3လကမှာ Florida Gane, Springfield, Pianare, Shipyang Nadu to Ugaro, Timu Gane, Pianpi, Pianwo, Sensane, Vilu, Piobare.
Celebi, Mimananga, Trebija, the Lube, Nyokuria, Trebija, to be Joe Niabo, Mutin Pachapare. Adilo Trapi Laja, do they go till Nezama, doted the Nibinarine, didn't they chacha, Sauchi, Nijaramu, Trapi Colo, do they have the Channing and Lucy Colobo, a cat win in Jabare. Through the good deal, Yeriga, Pansy Migain, through Niaco, Piampo, Rajaba. Writers studying will check and be a lemaga, Piopia, Piba, me.
ညကိုရီးယားနိုင်ငံကနေခေလုံးလာသူတူတယောက်နိုင်ငံမှာနေထိုင်စဉ်အတွင်းနေဆက်ဒေတာတွေမှာစောင့်ကြည့်ကြမှတ်တာတွေတင်းကျပ်လာလို့ခေလုံးတွေအတွက်အဖမ်းအဆီးတွေပုံများလာတဲ့သူရဲ့အခက်အခဲကြောင့်ရမှုတွေကိုပြန်ပြောပြခဲ့ပါတယ်အသက် 50
ကိုဗစ်ကရောဂါကာလာမှာမြောက်ကိုရီးယားကခိုးလုံသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုရဲနဲ့မပုံတင်ဖို့တရုတ်နိုင်ငံကကြေးရွာတာဝန်ရှိသူတွေကအမိတ်ပေးခဲ့တယ်လို့ရှင်းကဆိုပါတယ်ရှင်းရဲ့မြောက်ကိုရီးယားအသိမိတ်ဆွေတော်တော်များများကရဲစခန်းတွေမှာမှတ်ပုံတင်စီးရင်သွင်းခဲ့ကြပါတယ်ဒီလိုချင်းမနေတော့တဲ့ကိုအနည်းကတည်းဟန်ကကြည့်ရုံတပက်စီလို့လက်ပွေရာတွေကိုမှတ်ပုံတင်ထားတဲ့သူတွေကအမအ
ရုတ်နိုင်ငံကနေထွက်သွားဖို့နီလန်ရှာခဲ့တာပါ။ရှေးရဲ့ကိုရဲ့အချက်လက်ကို Rider စတင်ဌာနကတိကျအတိမပြုနိုင်သေးပါဘူး။သူ့ရဲ့အသီးမိတ်ဆွေတွေရဲ့ဆက်သွယ်မှုအချက်လက်တွေကိုပေးဖို့လဲညှင်းဆိုခဲ့ပါတယ်။ရှင်းရဲ့ကိုရဲ့အချက်လက်နဲ့ပတ်သက်လို့ဟေးလုံချမ်းပြည်နယ်အစိုးရမီဒီယာရုံးအကြီးအကဲနဲ့ပြည်နယ်ကွန်မြူနတီပါတီစီယုံရေးဌာနဒူဦးစီးဝေဆောင်ရှန်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ခြင်းမရှိပါဘူး။မြောက်ကိုရီးယားနိုင်ငံသားတွေကိုဖော်ထုတ်ပြီးတော့ပြည်နှင်တန်းပေးဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးမေးမြန်းတာကိုလည်းနေစားရဲတပ်ဖွဲ့အတွက်တာဝန်ရှိတဲ့တရုတ်နိုင်ငံရဲ့အမျိုးသားလူဝင်မှုကြီးကြပ်ရေးဌာနနဲ့လူဝင်မှုကြီးကြပ်ရေးအေဂျင်စီကိုကြီးကြပ်တဲ့ပြည်သူ့လုံခြုံရေးဝန်ကြီးဌာနကတုံ့ပြန်ခြင်းမရှိခဲ့ပါဘူး။တရုတ်နိုင်ငံရဲ့နယ်စပ်ဝင်းထွက်ပေါက်တွေကိုဥပဒေအတိုင်းထိန်းသိမ်းထားပြီးတော့နိုင်ငံသားတွေရဲ့ရပိုင်권နဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးထားကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ Rider စနင်းဌာနရဲ့သတင်းပေးပို့ချက်ကိုထင်ထင်ရှားရှားကိုးကားထားပြီးတော့သက်ဆိုင်ရာအစီရင်ခံစာဟာလုံးဝအဖြစ်မှန်မဟုတ်ဘူးလို့ဆိုထားပါတယ်။Rider စတင်းဌာနရဲ့တွေးရှိချက်တွေနဲ့ဘယ်အချက်လက်တွေကမှားယွင်းနေတယ်ဆိုတဲ့ယူဆချက်နဲ့ပတ်သက်ပြီးတော့နောက်ထပ်မေးခွန်းတွေကိုတော့ဝန်ကြီးဌာနကတုံ့ပြန်ခြင်းမရှိခဲ့ပါဘူး။တရုတ်နိုင်ငံကနေထွက်ပြေးလာသူတွေကိုကင်တွဲဖြေရှင်းမှုနဲ့ပတ်သက်တဲ့မေးခွန်းတွေကိုပေကျင်းမြို့မှာရှိတဲ့မြောက်ကိုရီးယားတန်ယုံနဲ့ဂျန်နီဖာနဲ့နယူးယောက်ကကုလသမဂ္ဂမစ်ရှင်တွေကတုံ့ပြန်ခြင်းမရှိပါဘူး2012ခုနှစ်ကတောင်ကိုရီးယားနိုင်ငံကိုကူးပြောင်းခိုးလုံလာသူချွိုင်းမင်းခီယောင်ကတော့တရုတ်အာဏာပိုင်တွေရဲ့စောင့်ကြည့်ခြင်းခံခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကနည်းပညာအားနည်းသေးတာမို့ပတ်ပုံတင်အတုလုပ်ပြီးတော့လွတ်မြောက်အောင်ကြိုးစားခဲ့တာပါ။အခုတော့အရင်တုန်းကမရှိခဲ့တဲ့လက်ပွေရာစူးစီးမှုတွေနဲ့စောင့်ကြည့်မှုတွေဟာပိုပြီးတော့အဆင်ပြေလာပါတယ်။လွန်ခဲ့တဲ့12နှစ်လောက်ကမပုံတဲ့အတုတွေကိုလွယ်လွယ်ကူကူနဲ့ကောင်းကောင်းသုံးနိုင်ခဲ့တယ်လို့တောင်ကိုရီးယားမှာလူအခွင့်အရေးအဖွဲ့ကိုဦးဆောင်နေတဲ့ Chuin ကဆိုပါတယ်။တရုတ်နယ်စပ်ရဲ့စင်မီတာတိုင်းမှာစောင့်ကြည့်ကင်မရာတွေတက်ထားပြီးတော့လျှက်စစ်ခြံစည်းရိုးတွေကိုတက်ဆင်ထားတာမို့ရုံတကောင်တောင်ဖြတ်ကျော်လို့မရဘူးလို့လည်းရှင်းကဆိုပါတယ်။မြောက်ကိုရီးယားကနေထွက်ပြေးခိုလုံလာသူတွေမရှိကြောင်းတရုတ်ကငြင်းဆိုထားပြီးတော့သူတို့ကိုတရားမဝင်စီးပွားရေးရွှေ့ပြောင်းနေထိုင်သူတွေအဖြစ်သတ်မှတ်ထားပါတယ်။မြောက်ကိုရီးယားနိုင်ငံသားတွေကိုပြည်နယ်တန်ပေးမှုနဲ့ပတ်သက်ပြီးတော့လူသိရှင်ကြားမသိရသေးပေမဲ့တင်းတင်းကြပ်ကြပ်စောင့်ကြည့်မှုတွေကြောင့်ဖမ်းဆီးရနိုင်ခြေပိုများတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ် မြောက်ကိုရီးယားကနေခိုလုံသူ20ရာခိုင်နှုန်းလောက်ကတောင်ကိုရီးယားနိုင်ငံကိုထွက်ပြေးခိုလုံဖို့ကြိုးစားခဲ့ကြပြီးတော့လူခဲ့တဲ့နှစ်အတွင်းတောင်ကိုရီးယားနိုင်ငံကိုထွက်ပြေးလာသူ10ဦးမှ9ဦးကတရုတ်ရဲတွေရဲ့ဖမ်းဆီးတာကိုခံခဲ့ရတယ်လို့ပြည်နေတဲ့ပေးတာကိုစောင့်ကြည့်တဲ့ Seoul အခြေဆိုင် Transitional Justice Working Group အဖွဲ့ကဆိုပါတယ်ဒီနှစ်ဧပြီလမှာတရုတ်ကမြောက်ကိုရီးယားနိုင်ငံသား60ဦးကိုသူ့နိုင်ငံကိုပြန်ပို့ပေးခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပါတယ
် So the Chinese government's official policy is that
တရုတ်နိုင်ငံရဲ့ digital စောင့်ကြည့်စနစ်ကဖွံ့ဖြိုးဆဲဖြစ်ပြီးတော့ဒီနည်းပညာဟာမျက်နှာမှတ်မိနိုင်တဲ့စနစ်သာမကလမ်းလျှောက်တဲ့ပုံစံကိုလည်းမှတ်သားနိုင်တာဒါမှမဟုတ်သူတို့သုံးတဲ့လက်ကင်ဖုန်းတွေကိုလည်းသိနိုင်ပါတယ်။ဒါကြောင့်ဒီချက်လက်တွေအားလုံးကတရုတ်အာဏာပိုင်တွေလုဆောင်နေတဲ့စောင့်ကြည့်စနစ်ထဲရောက်သွားတာပါ။ digital နည်းပညာထောက်လန်းမှုဆိုင်ရာတိုးတက်မှုအားလုံးဟာနောက်ကိုရီးယားဒုက္ခသည်တွေနိုင်ငံတွင်းပြောင်းရွှေ့ဖို့ဒါမှမဟုတ်တရုတ်နိုင်ငံကနေလွတ်မြောက်ဖို့နဲ့တောင်ကိုရီးယားနိုင်ငံစီဒါမှမဟုတ်တခြားနိုင်ငံတွေစီကိုပြောင်းရွှေ့ဖို့ပိုခက်ခဲသွားစီပါတယ်
။ဒီလိုတရုတ်ရဲ့စောင့်ကြည့်မှုဟာနိုင်ငံရဲ့အရှိန်မြောက်နယ်စပ်တစ်လျှောက်တည်ငြိမ်ရေးကိုအထောက်အကူဖြစ်စေပြီးတော့အထောက်ထားမဲ့မြောက်ကိုရီးယားတွေရဲ့ကံကြမ္မာကိုဆုံးဖြတ်ပေးနိုင်တာမို့အိန္ဒိယနိုင်ငံတွေအပေါ်မှာလည်းတရုတ်ကဩဇာလွှမ်းမိုးနိုင်စေခဲ့တယ်လို့ဆိုမျိုးမှာရှိတဲ့မူဝါဒရေးရာဆိုင်ရာအာဆန်တက္ကသိုလ်ကတရုတ်ရေးရာကျွမ်းကျင်သူလီဒေါန်ကျူကဆိုပါတယ်တရုတ်နိုင်ငံအတွက်အကျိုးရှိတဲ့မြောက်ကိုရီးယားစီကတခုခုကိုတောင်းဆိုနိုင်တယ်လို့သူကဆိုပါတယ်။တရုတ်နဲ့မြောက်ကိုရီးယားနယ်စပ်ကတင်းကျပ်တဲ့စောင့်ကြည့်မှုတွေကြောင့်တောင်ကိုရီးယားနိုင်ငံစီကိုထွက်ပြေးခိုလုံလာတဲ့အရေးအတွက်ဟာကိုဗစ်ကရောဂါပြီးဆုံးချိန်ကစပြီးတော့တိုးလာပေမဲ့2019ခုနှစ်ခရဲကကြာဆင်းလာတဲ့အကြောင်းဆိုရဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကထွက်ပြေးခိုလုံလာသူတွေကိုတရုတ်ကအတင်းကျပ်နေရပြန်ပို့တာကိုတားဆီးပေးဖို့တောင်ကိုရီးယားဘက်ကအစွမ်းကုန်ကြိုးပမ်းနေတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်ရှင်ကျမလေးပါပ
ါ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်ဖိုင်တိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့ဆွေးနော် VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိဖိုင်တိုမီတာ32 kHz 9383ညနဲ့9383ညဖိုင်တိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
အခုတော့ပတ်စဉ်အစီအစဉ်လေးစပါမယ်။စီးပွားရေးအကြောင်းမှပြောပြင်အင်တာဗျူးနဲ့စကြပါမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ Credential Committee လို့ခေါ်တဲ့နိုင်ငံတွေရဲ့အမြဲတမ်းကိုယ်စားလှယ်အသိအမှတ်ပြုရမယ့်စစ်စစ်ရေး Committee မှာစစ်ကောင်စီဘက်ကရက်တီပြောဆိုနေတဲ့နိုင်ငံကြီးတချို့နဲ့အလားတူနိုင်ငံတွေရှိနေလို့မြန်မာအရေးဆက်လက်ဆောင်ရွက်ဖို့အတွက်တိုက်တွန်းဖို့လိုနေတယ်လို့အရက်ပဲအဖွဲ့အစည်းအနေနဲ့ကုလသမဂ္ဂမှာနှိုးဆော်နေသူတူကပြောလိုက်ပါတယ်။ဒေါ်မေးစပယ်ဖြူကိုကိုငင်းချိုင်းကဆက်သွယ်မြင်းမြန်းထားပါတယ်။
ဟုတ်ကဲ့ဒီတပတ်ကပေါ့နော်ကမ္ဘာကုလသမဂ္ဂထရီနီလာကန်မှာ high level week လို့ခေါ်ကြတဲ့နိုင်ငံခေါင်းဆောင်တွေအစစ်အမြစ်တွေ့ဆုံမိန့်ခွန်းပြောတာရှိပါတယ်အခုစက်တင်ဘာလကုန်နဲ့လာမယ့်အောက်တိုဘာထဲမှာဆိုရင်လည်းမြန်မာမျိုးသမီးအဖွဲ့တွေတက်ကြလက်ရှာသူတွေကဆွေးနွေးတင်ပြมาနဲ့ဒီမြန်မာဆိုင်ရာကုလသမဂ္ဂလူခွင့်ထုကိုယ်စားလှယ်ကတင်ပြมาရရှိရဆိုပြီးတော့ကျွန်တော်နားလည်ထားပါတယ်ဗျဆိုတော့ဒီနိုင်ငံတကာနဲ့ကုလသမဂ္ဂဆွေးနွေးထက်မှာပေါ့နော်မြန်မာအရေးပြောဆိုတင်ပြတာတွေရဲ့ထိရောက်မှုအကြောင်းစတင်ဆွေးနွေးကြပါတယ်ဗျကိုယ်တိုင်ကုလသမဂ္ဂမှာမြမအရေးတိုက်တွန်းနှိုးဆော်နေသူတူနဲ့ဆိုရင်ဘလို့သုံးသပ်ပါလဲည
ကိုယ်ပိုင်လည်းပြောရရင်တော့ထိရောက်တယ်လို့တော့မရှိဘူးပေါ့နော်အဲ့လိုပြောရင်တော့စိတ်ပျက်စရာကောင်းတယ်ပေါ့အဲဒါဆိုရင်လည်းဘာလို့ကျမတို့ဒီလိုမျိုး advocacy အလုပ်တွေကိုဆက်လုပ်နေအောင်မလဲလို့မေးစရာမေးခွန်းတော့ရှိတယ်ကျမတို့ရဲ့ဒီ democracy အရေးကိုဟိုစိတ်ဝင်စားပြီးတော့သူတို့တတ်နိုင်တဲ့ဘက်ကနေအတတ်နိုင်ဆုံးစ조사ပေးနေတဲ့နိုင်ငံကြီးတွေရှိပါတယ်နော်သူတို့လည်းအဲဒီဘယ်လိုပြောမလဲတန်တမန်အရာအရာပေါ့လေအဲသူတို့ကြားထဲမှာလည်းတနိုင်ငံနဲ့တနိုင်ငံမှာနိုင်ငံရေးအရာအာဒီအခက်ခဲတွေအစိမ့်ဟော်မှုတွေရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့အဲဒီသူတို့တွေနဲ့ ဟိုဘယ်လိုပြောမလဲ individually တွေးကြတဲ့အခါတိုင်းမှာအဲသူတို့ကတော့ဒီမြမပြည်သူတွေရဲ့တကယ်ကိုရဲဝံ့ပြောင်မြောက်တယ်ပေါ့နော်ဟိုတတ်တိနဲ့ဇွဲကိုပေါ့သူတို့ကတကယ်ပဲအတိမတ်ပြူတာတော့ဟုတ်ပါတယ်အဲ့တော့သူတို့အနေနဲ့လဲဒီလိုပေါ့တိရောက်တဲ့ဟာတွေမြမပြည်သူတွေတက်ဘာမှအကူအညီမပေးနိုင်တာကိုအဲသူတို့ကိုသူတို့ပေါ့နော်အားမလို့အားမရရှက်ရွံ့နေတဲ့အဲတပ်သမားတွေလည်းအများကြီးပါပဲအဲ့တော့ကျမတို့ကအဲ့ဒီလိုမျိုးပေါ့နော်အဲတကယ်လူသားချင်းစာနာထောက်ထားမှုဟိုစိတ်ရှိတဲ့နော်လူလူချင်းခံစားနားလေပေးတတ်တဲ့တန်တမန်တွေပေါ့နော်ကျမတို့ရဲ့မိတ်ဆွေနိုင်ငံတွေရဲ့အကူအညီကိုကျမတို့ဆက်ပြီးတော့ယူနေဖို့ရနေဖို့လိုပါတယ်လို့အဲ့လိုမဟုတ်ဘူးဆိုရင်ပေါ့နော်ကုလသမဂ္ဂဒီလုံခြုံရေးကောင်စီထဲမှာဆိုရင်လည်းအများသိကြတဲ့အတိုင်းစစ်ကောင်စီဘက်ကနေအမြဲတမ်းရည်တည်ပြောဆိုပြီးတော့ခုခံကာကွယ်ပေးနိုင်တဲ့နိုင်ငံကြီးတွေရှိနေတယ်လို့အခုဆိုရင်လည်း credential committee ထဲမှာအဲသူတို့အပါအဝင်ပေါ့နော် like minded နိုင်ငံတွေလည်းကူးပေါင်းပါဝင်လာတာကိုတွေ့တဲ့အတွက်ဒီနိုင်ငံတကာမှာတန်ခင်းတမန်ခင်းတိုက်ပွဲမှာစိုးရိမ်ပူပန်စရာရှိတယ်။ဒါကြောင့်ကျမတို့တွေကဟိုကုလသမဂ္ဂပေါ့နော်အထွေထွေညီလာခံအပါအဝင်လုံခြုံရေးကောင်စီကနေပြီးတော့မှသူတို့ရဲ့ဒီ open debate တွေပြုလုပ်တဲ့အချိန်ဒီမှာပဲဖြစ်ဖြစ်ပေါ့နော်အခွင့်အရေးရတဲ့အခါတိုင်းမှာအခွင့်အာဏာတိုင်းမှာကျမတို့ကဒါကိုဆက်ပြီးတော့တိုက်တွန်းပြောဆိုနေရတာဖြစ်ပါတယ်လို့
ဟုတ်ကဲ့ဗျာဒီ September 19ရက်ကတည်းကနော်ဒီကျွန်တော်တို့ဒီလုံခြုံရေးကောင်စီမှာလည်းမြမအရေးတကပိတ်ဆွေးနွေးခဲ့တာတွေ့ရပါတယ်ဗျာအဲ့ဒါပြီးဗြိတိန်တမတ်ကြီးရဲ့မီဒီယာဖြစ်ကြားချက်ထမဆိုရင်ဒီလုံခြုံရေးကောင်စီအနေနဲ့ပေါ့နော်မြန်မာအပေါ်အရေးယူနိုင်မှုကြိုးပမ်းချက်တွေကိုဒီအဖွဲ့ဝင်အများစုကထောက်ခံမှုရပါမယ်ဒီအဖွဲ့ဝင်နိုင်ငံတချို့ပေါ့နော်နှစ်နိုင်ငံလောက်ကကန့်ကွက်နေသေးပဲဆိုပြီးပြောတာတွေ့ရပါတယ်။နောက်ဒီ2022ဒီဇင်ဘာမှာချမှတ်နိုင်ငံရဲ့ဒီမြန်မာဆိုင်ရာဆုံးဖြတ်ချက်ပေါ့နော် 2669 အပြီးမှာနောက်ထပ်ဒီလိုမျိုး resolution ဆုံးဖြတ်ချက်တွေချဖို့မှာလည်းအဖွဲ့ဝင်နိုင်ငံတချို့ကဒီအာဆီယံပေါ့နော်ဒေသရင်းကအာဆီယံရဲ့လုပ်ငန်းစဉ်တွေနဲ့ချဉ်းကပ်မှုကိုစောင့်ကြည့်ဖို့ဆန္ဒရှိတယ်ဆိုပြီးပြောထားတာကိုကျွန်တော်တွေ့ရပါတယ်ဗျ။ဆိုတော့ဒီကုလသမဂ္ဂနဲ့လုံခြုံရေးကောင်စီမှာကပေါ့နော်မြမအရေးဒီအာဆီယံဘဟုပြုစဉ်းစားနေတော့မယ်လို့ပြောလို့ရတာဗျ။
သူတို့ကတော့ဒါကိုလက်ဆောင်တဲ့သဘောပေါ့နော်ဟိုအာဆီယံကအလုပ်မဖြစ်ဘူးအဲဒီ5 point consensus ဆိုတာလည်းတကယ်တကယ်တမ်းမှာချပြီးတာအခုပဲဘယ်နှစ်နှစ်ရှိနေပြီလဲဘာမှအကောင့်ထဲပေါ်တာလည်းမရှိဘူးပေါ့နော်အဲ့တော့မြမအရေးမှာအာဆီယံဟာကျွန်တော်တို့အတွက်ထွက်ပေါက်တစ်ခုမဟုတ်ဘူးဆိုတဲ့ဟာကိုကျွန်တော်တို့ရက်ဖက်လူမှုဖွဲ့စည်းတွေကလည်းတွေးတဲ့အခါတိုင်းမှာအချိန်ချင်းပြောပြီးဖြစ်ပါတယ်ပေါ့နော်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်သူတို့ဟာဒီမြမပြည်သူတွေခံစားနေရတဲ့အတ္တိဒုက္ခတွေနေ့စဉ်နေ့တိုင်းသေဆုံးအရတားတွေသေဆုံးနေတာပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံနေရတာဒါတွေအားလုံးကိုရပ်တန့်နိုင်ဖို့အတွက်ဆိုရင်အာဆီယံကိုကြော်လွန်ပြီးတော့မှစဉ်းစားမှပဲရမယ်အဲ့တော့ကျွန်တော်တို့တောက်လျှောက်တောင်းဆိုနေတာကနော်ဒီလိုမျိုးဒီဘယ်လိုပြောမလဲလေယံစီဖြတ်တောက်ဖို့နော်အဓိကဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီစက္ကစကလေချောင်းနဲ့တိုက်ခိုက်တာမှအပသူတို့တခြားနီလန်းနဲ့ပြည်သူကိုအခုချိန်မှာအနိုင်မရနိုင်တော့ဘူးเนาะဒါလည်းရှင်းရှင်းကြီးပဲဖြစ်တယ်အဲ့တော့သူတို့ကဒီလေချောင်းနဲ့တိုက်ခိုက်တာဘို့ပဲအตาစည်းယူပြီးတော့အပြစ်မရှိတဲ့အရက်သားတွေနဲ့အဲဒီဖျားចောင်းကန်တွေเนาะဟိုဘာသာရေးအဆောက်အုံတွေနဲ့ចောင်းတွေအပါအဝင်ပေါ့ဒါတွေကိုသူတို့ကတိုက်ခိုက်နေတာဖြစ်တယ်အဲ့တော့သူတို့ရဲ့ဒီလိုမျိုးလူတက်နေတဲ့အပြုတ်မှုတွေကိုရပ်တန့်အောင်လုပ်ဖို့အတွက်เนาะအာဆီယံကိုပဲအားကိုးနေလို့မရဘူး။ဘုံကြောင်ရေးကောင်စီအဖွဲ့အစည်းနိုင်ငံကြီးတွေဟာတကယ်ပဲလူတက်ကျင်းစာနာထောက်ထားမှုသူတို့မှာရှိတယ်ဆိုရင်เนาะဟိုလူတွေတည်ဆုံးနေမှုကိုသူတို့တကယ်ပဲစိုးရိမ်ပူပန်နေဆိုရင်ဒီလေးစီတွေဖြတ်တောက်ဖို့ ਨੇ เนาะဟိုဒီစကားဆောက်ဒီထက်ပိုပြီးတော့ပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့အတွက်လိုတယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ထပ်ခါတလဲလေဆက်ပြီးပြောနေသေးပါပဲပေါ့เนาะ
ဒီလေချောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ပေါ့နော်စစ်ကောင်စီဘက်ကမျိုးရမေးတဲ့အခါမှာတော့တို့ကဒီရက်သားတွေမထိခိုက်အောင်ပေါ့နော်တိကျတေတာမှတိုက်ခိုက်တယ်ဆိုတာမျိုးတုံ့ပြန်ဖြစ်ရှင်းနေပါတယ်ဗျတစ်ဖက်မှာလည်းပေါ့နော်ဒီကုလသမဂ္ဂလိုနိုင်ငံတကာနဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေကတော့ရက်သားထိခိုက်မှုမှတ်တမ်းတွေထုတ်ပြန်တာတွေလည်းတွေ့ရပါတယ်ဆိုတော့ဒီလာမယ့်ဒီကုလသမဂ္ဂဆွေးနွေးပွဲတွေမှာပေါ့နော်ဒီလေချောင်းတိုက်ခိုက်မှုအပါအဝင်ပေါ့နော်ဒီမြမအရေးကိစ္စရက်တွေမှာပေါ့နော်ဒီလူမှုအဖွဲ့တွေဒီအမျိုးသမီးအဖွဲ့တွေအနေနဲ့ပေါ့နော်ဘလို့ကိစ္စမျိုးတွေကိုအဓိကတိုက်တွန်းလှုံ့ဆော်ဖို့ရှိလဲဗျ
ကျွန်တော်တို့ပေးမဲ့အဓိက message ကတော့เนาะအစောကပြောသလိုပဲ layency ဖြတ်တောက်ဖို့ပြီးရဲ့အခါမှာဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတကယ်ပဲအောက်ခြေမှာမြေပြင်မှာထိထိရောက်ရောက်လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့တိုက်ရိုက်ပေါ့နော်လှုပ်ဆောင်ဖို့အတွက် cross border aid တို့ဒီဟိုတိုင်းသားလက်နက်ကန်အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်ဖို့ဆိုတဲ့ဟာကျွန်တော်တို့ပေးမဲ့ message ထဲမှာပါပါတယ်နောက်တစ်ခုကတော့ဟိုဒီလို့ပြောရမလဲသူတို့ကအခုဟိုနိုင်ငံတကာကိုလှည့်စားနေတဲ့ရွေးကောက်ပွဲပေါ့နော်ဒီရွေးကောက်ပွဲပေါ်မှာအယုံကြည်မရှိဘူးဒါကိုဟိုလက်မခံဘူးပေါ့နော်ဟိုဒါကလည်းကျွန်တော်တို့ပေးမယ် message ထဲမှာပါပါတယ်ပြီးတဲ့ခါမှာတော့ဒီကျွန်တော်တို့ရဲ့ပြည်သူတွေအတွက်ပေါ့နော် အရေးကြီးတာကမြန်မာပြည်သူတွေကိုကိုစားပြုပေးနေတဲ့တမ်းမကြီးဥကြုံမုံထွန်းဒီခုရတမကမှာဆက်ပြီးတော့နေရာရရှိနေဖို့အတွက်လိုအပ်ပါတယ်ဒါကိုကျွန်တော်တို့လိုလားတယ်ထောက်ခံတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့လက်တီပြောဆိုသွားမှာပါပြီးရင်တော့မြန်မာပြည်သူတွေရဲ့အသက်ပေါ့နော်ဘဝတွေကိုအာဆီယံရဲ့လက်ထဲမှာ5 point consensus နဲ့ပဲပေါင်းခတ်ထားတာမျိုးမဟုတ်ပဲနဲ့ပေါ့နော်ထိရောက်တဲ့ဒီနီးလန်းတွေကိုရှာဖွေပြီးတော့ကူညီပေးဖို့ဆိုတဲ့ဟာတွေကတော့ကျွန်တော်တို့အဓိကပြောသွားမယ့်သတင်းစကားတွေပဲဖြစ်ပါတယ်
ဟုတ်ကဲ့ဗျာဒီရွေးကောက်ပွဲကိစ္စမှာတော့ပေါ့နော်ဒီအင်းဒီချင်းတရုတ်နိုင်ငံကလည်းတိုက်တွန်းတော့လုပ်နေတာကိုတွေ့ရပါတယ်တရုတ်နိုင်ငံကြားရေးဝန်ကြီးဒီဝမ်ယီကလည်းဒီအာဆီယံကိုလည်းလက်ခံဖို့ဒီတိုက်တွန်းတာမျိုးတွေတွေ့ရပါတယ်ဗျာဒီအာရာသိန်းစစ်ကောင်းဆောင်ကလည်းပေါ့နော်အခုဆိုရင်ဒီသံကောင်းစင်းကောက်တဲ့လိုကိစ္စမျိုးမှာပေါ့နော်ရွေးကောက်ပွဲတဲ့ပြင်ဆင်တာတွေမှာတွန့်လွတ်ဖို့ကြိုးစားနေတာကိုကျွန်တော်တွေ့ရပါတယ်ဒါကတစ်ဖက်ကကြည့်ရပေါ့နော်စစ်အုပ်ချုပ်ရေးကိုဆုံးသတ်ဖို့ဆိုပြီးတော့ရှုမြင်လို့မရဘူးလားခင်ဗျ
သူတို့ဘာပဲပြောပြောကျွန်တော်တို့ပြည်သူတွေအနေနဲ့တော့အယုံကြည်ကုန်ရှိတာပါအဲ့ဒါကိုယုံကြည်လက်ခံနေတဲ့သူတွေကိုလည်းကျွန်တော်တို့ကအံ့ဩတာဖြစ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့လုံးဝယုံကြည်လက်ခံနိုင်စရာမရှိတဲ့တခါမှလည်းပေးခဲ့ဘူးတဲ့ဂတိတွေကိုမတီးခဲ့တဲ့တမိုင်းမှာအကြိမ်ကြိမ်ဂတိတွေချိုးဖောက်ခဲ့တဲ့ဒီအရာစဝင်ရှိခဲ့တဲ့တက်ကောင်စီကပြောတာပေါ့နော်အဲသူတို့လက်ခံနေတယ်ဆိုတာအဲဒါယူသွချင်းတစ်မျိုးပဲသူတို့ပြောတဲ့ဒီရွေးကောက်ပွဲဆိုတာလည်းဘယ်လိုမှမဖြစ်နိုင်နော်ကျမတို့တမိုင်းမှာအရှိရှိမှလည်းဒီလိုပဲရွေးကောက်ပွဲနဲ့ပေါ့နော်ဟိုနောက်ဆုံးကျတော့လေဘောင်းမီချွတ်တဲ့စစ်ပေါ်ချုပ်တွေဟိုခေါင်းဆောင်တွေကပဲယူနီဖောင်းလဲပြီးတော့မှဒီနေရာတွေမှာတရားဝင်သူတို့ကနေရာယူလိုက်တာပဲပေါ့နော်ဒါဟာနိုင်ငံတကာကိုဘယ်လိုခေါ်မလဲသူတို့တရားဝင်မှုရှိဖို့အတွက်လှည့်စားခြင်းတစ်ခုပဲဖြစ်တယ်အဲ့တော့ဒါကိုကျမတို့မြန်မာပြည်သူတွေကအယုံကြည်လဲမရှိသလိုလက်ခံမှာမဟုတ်ဘူးနိုင်ငံတကာကလည်းအဲ့ဒီလမ်းကြောင်းကိုကျမတို့နှက်ချောင်းပေးပြီးတော့အတင်းပေါ့နော်အဲဒီလမ်းကြောင်းလေးကိုကျမတို့ကိုဆွဲသွင်းမယ်ဆိုရင်လည်းကျမတို့ပြည်သူတွေကအတောင်လုံးဝလက်ခံမှာမဟုတ်ပါဘူ
းကိုချင်းချင်းရေးမေးမြန်းခဲ့တာပါအခုတော့လူမှုရှုခင်းကိုမကြည့်မီစီးပွားရေးကိုကြည့်ကြအောင်ပါကဘာတဝန်းကဖွံ့ဖြိုးရေးစီမံကိန်းတွေမှာတရုတ်ကငွေချေးမှတ်တယ်နေတာဟာဆယ်စုနှစ်စုရှိသွားခဲ့ပါပြီ BRI Belt and Road Initiative ကဘာတကွင်းလမ်းဒဇင်းစီမံကိန်းလို့ခေါ်ကြတဲ့စီမံကိန်းတစ်ခုကိုတရုတ်တပ်ပရရှိဂျင်ပင်ကအဆိုပြုလိုက်ခဲ့တဲ့2019 3ခုနှစ်မှာငွေကြေးသုံးစွဲမှုတိုးလာခဲ့တာပါ VOA Elizabeth D ရဲ့သတင်းဆောင်ပါကိုမတ်သိန်းဒီထိုက်ကတင်ပြပေးပါမယ
်တရုတ်က BRI စီမံကိန်းကနေတဆင့်အီကွေဒေါ်မှာဓာတ်အပိစယုံကနေလာအိုမှာမြန်နှုံးမြေယထလန်းနေအထိကဘာတလောမှာငွေကြီးမတီးပြီးစီမံကိန်းတွေလုပ်ပါတယ
် The idea of the Belt and Road Initiative was to
develop BRI စီမံကိန်းရဲ့အယူအဆကတော့တရုတ်နဲ့ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေအကြားဆက်သွယ်မှုကိုတိုးတက်အောင်လုပ်ဖို့ဖြစ်ပါတယ် BRI ရန်ပုံငွေအများစုကတည်ယူပို့ဆောင်ရေးစွမ်းအင်တက်ထုတူဖော်ရေးနဲ့အလားတူခိုင်မာတဲ့အခြေခံအစအဦးတွေအတွက်သုံးပါတယ်ဒါပေမဲ့အခုအခါမှာတော့အေယာမ BRI စီမံကိန်းကြီးတန်းမှာတရုတ်ကသူတို့ရဲ့ယဉ်ကျေးမှုဆိုင်ရာပညာရေးဆိုင်ရာပညာသင်စုတွေအများအပြားထည့်သွင်းလာပါတယ်
။အမ်မာမာလစ်က A-Data ရဲ့အကြီးတန်းသုတေသနပညာရှင်မှာ William St. Mary တက္ကသိုလ်ရဲ့သုတေသနဌာန A-Data ကကဘာတလောမှာရှိတဲ့တရုတ်ဖွံ့ဖြိုးမှုဆိုင်ရာဘန်ဒါရေးအချက်လက်တွေကိုစုဆောင်းပါတယ်။ပြီးခဲ့တဲ့2020အတွင်းတရုတ်ဟာဖွံ့ဖြိုးစေနိုင်ငံအများအပြားအတွက်မဖြစ်မနေငွေချေးရတဲ့နိုင်ငံဖြစ်လာတယ်လို့အချက်လက်တွေကဖော်ပြပါတယ်။ Boston တက္ကသိုလ်ကတရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့ကမ္ဘာတဝန်းစီးပွားရေးမတည်မငြိမ်ဖြစ်ခဲ့တဲ့ကာလမှာ VRI စီမံကိန်းအခြေတည်ခဲ့တာလို့ပြောပါတယ်။
The background story was that 2000
နောက်ခံအကြောင်းအရာကတော့2008ခုနှစ်ကမ္ဘာတဝန်းဘဏ္ဍာရေးအကျပ်အတည်းနဲ့ကမ္ဘာဈေးကွက်ကျုံ့သွားခဲ့တာဖြစ်ပါတယ်။ဒါကြောင့်လေဒီကုမ္ပဏီတွေလမ်းတွေတံတားတွေဘီလက်မြေထုတ်ဆက်ယုံတွေတမဏိကရိယာတွေနဲ့ပြည်စီပစ္စည်းတွေအားလုံးမှာတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံခဲ့တာပါ။လိုအပ်ချက်အမြင့်ဆုံးရောက်ခဲ့ပြီးဆက်ယုံတွေကအလွန်အကျွံစပြီးထုတ်လုပ်လာကြပါတယ်။2017 2012ခုနှစ်မှာတော့တရုတ်ရဲ့ပိုရှန်ထုတ်နိုင်စွမ်းကကဏ္ဍအလိုက်30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိရှိခဲ့ပါတယ်။2012ခုနှစ်အတွင်းရှင်ကျင်းပင်အာဏာရလာတဲ့အချိန်မှာတရုတ်ဟာပိုရှန်ထုတ်လုပ်မှုပြဿနာအကြီးအကျယ်ဖြစ်ခဲ့တာပါ
။ကမ္ဘာလမ်းကိုစပြီးချင်ညာချိန်မှာစီးပွားရေးကုန်ထုတ်လုပ်ရေးကဏ္ဍတွေကနေပြည်ပမှာရင်းနှီးမြှုပ်နှံရေးပို့ကုန်တင်ပို့ရေးအခွင့်အလမ်းတွေကိုအမိအရာစုကိုင်နိုင်ဖို့လုပ်ခဲ့ချတာဟာစိတ်ဝင်စားစရာဖြစ်ခဲ့တယ်လို့လည်းကျွမ်းကျင်သူမင်းကြီးကပြောပါတယ်။ဒ တရုတ်ဖွံ့ဖြိုးမှုဗန္ဓာယီဆိုင်ရာကြွန့်ကျင်သူအမ်မာမာလစ်ကတော့ကဘာတကွင်းလန်ဒစင်ဟာလုပ်ငန်းကြီးတစ်ခုတည်းမဟုတ်သလိုတရုတ်အစိုးရရန်ပုံငွေနဲ့လည်းမသက်ဆိုင်ဘူးလို့ပြောပါတယ
် It is a concept
ဒါကအယူဆတရဖြစ်ပါတယ်ကဘာတလွားနိုင်ငံတွေရဲ့ကန္တာအများအပြားမှာစီမံကိန်းတွေလုပ်နေကြတဲ့လုပ်ငန်းကြီးတွေကိုပေါင်းစည်းထားမှုဖြစ်ပါတယ်
။တရုတ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့တခြားသောအဖွဲ့အစည်းတွေကိုကဘာတဝမ်ဖြန့်ချန်ထားရေးမြင့်တင်ပေးဖို့နဲ့တရုတ်ရဲ့ကဘာလုံးဆိုင်ရာမဟာဗျူဟာအဖြစ်တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကပြောပါတယ
်။
အထူးသဖြင့်ဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေမှာကုန်စည်တွေအတွက်နောက်တရုတ်နဲ့ချိတ်ဆက်ရေးအတွက်အခြေခံအဆောက်အုံတွေအမှန်တကယ်လိုအပ်ပါတယ်။ဒါကြောင့်တရုတ်ရဲ့ရှေ့ပြေးဆောင်ရွက်ချက်ဆိုတာထက်ကဘာလုံးဆိုင်ရာရှေ့ပြေးဆောင်ရွက်ချက်သဘောပိုပြီးတက်ရောက်ပါတယ်။
ကဘာတကွင်းလန်ဒစင်စီမံကိန်းတွေကြောင့်အိရှင်နိုင်ငံအများအပြားအတွက်အကျိုးရှိစေပါတယ်2016တုန်းကအီကွေဒေါ်သမ္မတရာဖဲခိုရေကတရုတ်ဆောက်ဓာတ်ပိစယုံပြီးမြောက်မှုကိုအောင်ပွဲခံခဲ့ပါတယ်အင်ဒိုနီးရှားမှာလည်းတရုတ်ရဲ့မြန်နှုံးမြင့်ယထာစီမံကိန်းတစ်ခုရှိပါတယ်အင်ဒိုနီးရှားပြည်သူတွေကတော့ပုံမှန်၄နာရီလောက်ကြာပြီမဲ့မြန်နှုတ်မြင့်ယထာနဲ့ဆိုရင်တနာရီ၂နာရီလောက်အချိန်လျှော့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားတာပါဒါပေမဲ့တရုတ်ရဲ့ခပတ်လန်းစီမံကိန်းတွေမှာမကောင်းတဲ့အချက်တွေလည်းရှိပါတယ်အီကွေဒေါ်မှာဆိုရင်ရရလျက်စစ်ဓာတ်ပိစယုံကိုသီးခြားဌာနတစ်ခုနဲ့စစ်ဆေးထားတာကြောင့်ဘေးကင်းတယ်လို့တရုတ်ကပြောပြီးမဲ့လဲစစ်ယုံမှာထောင်ချီတဲ့အက်ကွဲရာတွေပေါ်နေတာကြောင့်အင်ဂျင်နီယာတွေကစိုးရိမ်ကြပါတယ်အင်ဒိုနီးရှားရဲ့မြန်နှုံးမြင့်ယထာလန်ဟာဆိုရင်လေဖောက်ခွဲတဲ့နည်းပညာတွေတုံတိဆောက်တာကြောင့်လူနေအိမ်တွေပျက်စီးစေတဲ့အမိုးကပြိုကျတော့မယ်စသဖြင့်ဒေသခံတွေကပြောကြပါတယ်ခပတ်လန်းစီမံကိန်းတွေကိုဆဲဆုနှစ်တစ်ခုကြာအကောင့်ထဲပေါ်လာပြီးချိန်နဲ့ကဗေးယောဂါကိုတိုက်ဖြတ်နေရချိန်နောက်ပိုင်းမှာတော့တရုတ်ဆူရဘက်ကပြန်လည်ချိန်ညှိလာနိုင်တယ်လို့တရုတ်အရေးလေ့လာသူတွေကပြောပါတယ်ပြရိုင်းပုံစံသည်လို့ကျွင့်ကျင်သူတွေကသုံးနှုန်ကြတဲ့အကြောင်းအမာမာလစ်ကပြောပါတယ
် And it is obvious to us that
အယာမစီမံကိန်းကြီးတွေအတိုးနှုန်းနည်းနည်းနဲ့ငွေလွယ်လွယ်ရတဲ့ခေတ်ပြီးဆုံးသွားပုံရတဲ့အနေအထားကတော့ပေါ်လွင်းလာပါတယ
်ကဗေးကလာပြီးခဲ့တဲ့သုံးနှစ်တာအတွင်းအများအပြားရပ်ဆိုင်းသွားတယ်လို့လည်းတရုတ်ပြည်သူရေယာမူဝါဒဆိုင်ရာကျွင့်ကျင်သူဟောင်ချန်းကသုံးသပ်ပါတယ
်တိတိကျကျတတ်မှတ်မထားတဲ့ကိစ္စတစ်ခုကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်စွမ်းပေါ်မှာတရုတ်အစိုးရဘက်ကပိုပိုတာတာခံမှန်းထားတာမျိုးဒါမှမဟုတ်အခက်အခဲအများပြားရှိနေတာကိုတရုတ်ဘက်ကသဘောပေါက်သွားတာကအရေးအကြီးဆုံးအကြောင်းရင်းလို့ယူဆပါတယ
်ခပလန်းစီမံကိန်းပထမ၅နှစ်အတွင်းပေးထားတဲ့ချင်းငွေတွေကအခုချိန်မှာပြန်ဆက်ရတော့မှာကြောင့်တရုတ်ဟာကမ္ဘာအကြီးဆုံးကျွေးရှင်ဖြစ်နေပြီလို့လည်းတရုတ်ရဲ့ဖွံ့ဖြိုးမှုဗန္ဒာရေးဆိုင်ရာကျွမ်းကျင်သူအင်မာမာလစ်ကပြောပါတယ်
and they are realizing
သူတို့မျှော်လင့်ထားတဲ့အတိုင်းစီးပွားရေးအလားအလာမရှိဘူးဆိုတာကိုသူတို့နားလည်လာကြပါပြီ
တရုတ်ရဲ့နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့တရုတ်ဟာပါကစ္စတန်ကဂွာရာစိတ်ကမ်းလို့အထူးစီးပွားရေးဇုန်ကြီးတွေလိုမျိုးမဟုတ်တော့ပေမဲ့အခြေခံအဆောက်အုံတွေဆက်ပြီးလုပ်လိမ့်မယ်လို့ပြောပါတယ
်ဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေမှာပြည်စစ်လိုအပ်ချက်ကြောင့်ပြည်စစ်စက်ရုံတွေအများပြားဆက်ပြီးလုပ်ပါလိမ့်မယ်ကြောင်မီသွေးသုံးတော့မဟုတ်နိုင်ပါဘူး
ကဘာလန်းစီမံကိန်းတွေနဲ့တရုတ်ဟာကဘာတလွားချေခုတ်ရယူမှုကိုတိုးချက်လာနေတယ်။တရုတ်အစိုးရရဲ့ကဘာတလွားဩစွာလွှမ်းမိုးမှုကပြောင်းလဲလာတယ်လို့အမေရိကန်နဲ့မဟာမိတ်တွေကရှုမြင်ကြပါတယ်။တရုတ်ဟာကဘာမှာဈေးသက်သာတဲ့ပုံကုန်တွေထုတ်လုပ်ရမဟုတ်တော့ဘဲချင်းချောက်မှုတစ်ခုဖြစ်လာပြီလို့တာဝန်ရှိသူတချို့ကလည်းသတိပေးပါတယ်။တရုတ်ဟာဥရောပကိုရောက်လာပြီးမဟာဗျူဟာမြောက်ရေးပါတဲ့အခြေခံဆောက်အုံကိုဝယ်ယူလာတာကိုဥရောပကရုတ်တရက်သဘောပေါက်သွားပြီးတရုတ်အပေါ်အမြင်လဲပြောင်းသွားခဲ့တယ်လို့ဥရောပနဲ့အရှေ့ဥရောပဆက်ဆံရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကာရင်ဒေါ်ဖရိုင်းကပြောဆိုသွားတာဖြစ်ပါတယ်တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့အတိတ်တုန်းကအမေရိကန်ဒါမှမဟုတ်လဲဗြိတိန်လိုမျိုးကမ္ဘာမှာဩစာလွှမ်းမိုးသူမျိုးတရုတ်ဖြစ်လာဖို့အထောက်အကူဖြစ်မယ်လို့မယူဆပါဘူ
း BRI မှာတရုတ်ကဘလောက်ထည့်ဝင်မလဲဆိုတာကလည်းတရုတ်အတွက်ဘလောက်အလုပ်ဖြစ်မလဲအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာမူတည်ဆုံးဖြတ်တာပါ
တရုတ်ဖွံ့ဖြိုးမှုဗန္ဓာယီဆိုင်ရာကျွမ်းကျင်သူအင်မာမာလစ်ကတော့တရုတ်ဟာကမ္ဘာတလောဩစာလွှမ်းမိုးမှုချက်ထွင်ဖို့စိတ်အားထက်သန်နေတယ်လို့ပြောပါတယ
် long term sustainable engagements
ဖွံ့ဖြိုးဆဲနိုင်ငံတွေကဩစာအာဏာရှိသူတွေနဲ့ရေရှည်ဆက်ဆံရေးကိုသူတို့ကတည်ဆောက်လိုနေပါတယ်အရင်ကနဲ့မတူဘဲသူတို့တက္ကသိုလ်တွေကိုနိုင်ငံခြားចောင်းသားတွေလက်ခံလာပါတယ်တရုတ်အပေါ်လူမှုသဘောထားရင်းလာအောင် တိမ်သွင်းစည်းရုံးရေးနဲ့ရင်ကျိမှုဖလှယ်ရာတွေကိုပိုပြီးလှုပ်လာပါတယ်
။တရုတ်ကိုကမ္ဘာအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်လာမဲ့ခေတ်သစ်တစ်ခုကိုဦးတည်ပြီးတရုတ်အစိုးရကလမ်းဖွင့်နေပါတယ်ရှင
်။မတ်တင်ဂျီထားရဲ့စီးပွားရေးအစီအစဉ်မှာအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်။ကိုနဲ့မကွာအမြဲလိုရှိနေတတ်တဲ့လက်ကင်ဖုန်းတွေပေါက်ကွဲသွားအောင်အဝေးကနေထိန်းချုပ်ပေါက်ခွဲလို့ရပါသလား။စာပြောင်လုံးကြွေးကြွချင်သူကိုစီသူကိုမဆုမြတ်မောင်ကမင်းမြန်ပြီးလူမှုရှုခင်းမှာတင်ပြထားပါတယ
်လက်ဗနန်နိုင်ငံမှာ Hezbollah စစ်သွေးထွက်အဖွဲ့ဝင်တွေတယောက်နဲ့တယောက်ဆက်သွယ်ရအောင်မှာအသုံးပြုတဲ့ဒီစာတို့ပို့ဆက်ပေးကြတွေ Walkie Talkie စကားပြောဆက်တွေထောင်နဲ့ချီပောက်ကွဲခဲ့ပြီးတဲ့နောက်မှာကိုနဲ့မကွာတည်သွားတဲ့လက်ကင်ဖုန်းတွေကိုရောအဲ့လိုမျိုးအဝေးကနေလှမ်းပြီးတော့ပောက်ကွဲအောင်လုပ်နိုင်သလားဆိုရဲမေးခွန်းထုတ်မှုတွေရှိနေပါတယ်လက်ကင်ဖုန်းတွေအပါအဝင် electronic ပစ္စည်းတွေကိုဒီအသက်သေးစေနိုင်လောက်တဲ့အထိတိုက်ခိုက်နိုင်သလားဆိုတာနဲ့ပတ်သက်လို့ cyber လုံခြုံရေးဆိုင်ရာကျွမ်းကျင်သူကိုစီသူကိုမေးမြန်းထားပါတယ်။သူကတော့ online မှာ cyber လုံခြုံရေးဤပညာတွေကိုပြဝေပေးနေတဲ့ cyber ဘာမကိုတည်ထောင်ထားသူလည်းဖြစ်ပါတယ်
။ပုံမှန်အားဖြင့်ဆိုရင်ဒီလိုမျိုးကိုကျွန်တော်တို့ကဒီလိုမျိုးအသက်ကိုကျွန်တော်တို့ကဒီ hardware supply chain attack လို့ခေါ်ရပါမယ်။ဒီ hardware တစ်ခုကိုကျွန်တော်တို့ကထုတ်ခဲ့အခါမှာဆိုရင်အစင်ပေါင်းညောင်များစွာရှိတယ်။ဘာလို့ဥမာဒီဆက်ရုံကနေကျွန်တော်တို့ဒီ manufacture လုပ်တယ်ပြီးရင်အဲ့ဆက်ရုံကထုတ်လိုက်တဲ့ခါကိုဒီ supply chain ကိုရောက်ဖို့အတွက်ကျွန်တော်က distribution တွေလုပ်ရတယ်။ပြီးရင်ကျွန်တော်တို့က shipping တွေလုပ်ရတယ်ဘာလို့ process တွေအများကြီးရှိတယ်ဗျာနော်။အဲ့က process တစ်ခုခုကိုဒီတိုက်ခိုက်တဲ့လူကနေပြီးတော့ battery လိုမျိုး component ကိုထည့်လိုက်တာဗျာနော်။ power supply နဲ့ဟာကိုထည့်လိုက်တာဗျာနော်။ဒီလို operation တွေလုပ်တယ်ဆိုရင်ကျွန်တော်ကဒါကုန်ချစိတ်ကစစ်ပွဲတပွဲအဲတိုက်ခိုက်တယ်လို့မျိုးကုန်ချစိတ်လောက်ရှိရပြအဲ့တော့အဲ့လိုမျိုးဒီပေချာထဲမှာဒီ addition နဲ့ပေါ့နော်ဒီပစ္စည်းတစ်သက်တစ်ခုထည့်ဖို့ဆိုတာကပုံမှန်အဖြစ်ဆိုရင်တော့မဖြစ်နိုင်ဘူးပေါ့နော်အဲ့တော့ဒီစိုက်ရုံကနေပြီးတော့ဒီပေချာကိုကျွန်တော်တို့ကထုတ်ကလေးကဒီလိုမျိုးပေါက်ကွဲစေနိုင်တဲ့ battery တွေကိုထည့်ထားရလားဒါမျိုးဆိုရင်တူတူယောက်ကနေပြီးတော့ဒါကိုဘယ်ချိန်မှာထည့်ထားရလဲဆိုတော့ကျွန်တော်တို့ကဒီစစ်ဆေးတွေးရှိရတယ်ပေါ့နော်
ကိုစီသူဆဆောကနေပြောသလိုဆိုရင်တော့ဒါလား hardware ဒီပောက်ကွဲစင်တိုင်းအောင်လှုပ်ထားတဲ့ဒီပစ္စည်းတွေဒီ set ထဲမှာကြိုထည့်ထားမှရမယ်ဆိုတဲ့သဘောမျိုးလားရှင
်ဟုတ်တယ်ဗျသူပုံမှန်ကဒီ pager တစ်ခုမှရှိတဲ့ battery size ကလူတစ်ယောက်ကိုတည်စင်နိုင်လောက်တဲ့အထိဒါဒီ capacity မရှိဘူးဗျအဲ့လိုကြောင့်သူတို့ကနေပြီးတော့လူတစ်ယောက်ကိုတိုက်ခိုက်ခြင်းတဲ့အတွက်ကြောင့်ဒီပစ္စည်းကိုထည့်ပြီးတော့ modify လုပ်ရင်လုပ်မယ်ထပ်အခုခုထပ်ပြီးတော့ထည့်ရင်ထည့်လိုက်တဲ့အခါလုပ်ကိုလုပ်သွားတယ်ဗျ
ခုလိုပြောဒီလက်ဗနန်မှာပေါ့နော်သူကတစ်ချိန်တည်းမှာလိုပဲဒီထောင်ထဲချီတဲ့ဆက်တွေပောက်သွားပြီးတော့လူတွေလည်းတည်တယ်ဒဏ်ရာလည်းရတယ်ဆိုတော့အဲ့လိုမျိုးဒီကိုနဲ့မကွာတည်သွားလို့ရတဲ့ဒီ electronic ပစ္စည်းတွေပေါ့အထူးသဖြင့်အခုကလက်ကင်ဖုန်းတို့ laptop တို့ဒီ tablet တို့ပေါ့နော်အဲ့ဒါမျိုးတွေကိုဘာဒီလိုဖောက်ခွဲလို့ရသလားဆိုတော့ဟိုစိုးရိမ်မှုတွေထွက်လာတယ်ပေါ့လေဆိုတော့ cyber လုံခြုံရေးပိုင်းကိုဒီကျွမ်းကျင်တဲ့သူတယောက်အနေနဲ့ပေါ့ဟိုမေးချင်တာကဒီဆက်တွေကိုဒီအသက်အန္တရာယ်ရှိနိုင်လောက်အောင်ကိုပောက်ခွဲအောင်လုပ်လို့ရနိုင်လားရှင်
အဖြေကတော့ yes or no ပေါ့နော်ကျွန်တော်လုံးလို့လည်းရတယ်ပေါ့နော်ဒါပေမဲ့ဒီ theory အရာကတော့လုံးလို့ရတယ်ဒါပေမဲ့ကျွန်တော်လက်တွေ့အရာကတော့ဒီလိုမျိုးကဖြစ်နိုင်ချေအရန်နေပါတယ်ဘာလို့လဲဆိုတော့ဒီ electronic device တွေလူတွေသုံးတဲ့စားသုံးပုံပစ္စည်းတွေဆိုတော့ကျွန်တော်ဟိုလူတိုင်းသုံးနေရလူမျိုးတိုက်ခိုက်မှုဖြစ်တယ်ဆိုရင်ကျွန်တော် consequence တွေကအရန်များတယ်အဲ့လိုအရန်များတဲ့တိုက်ခိုက်မှုမျိုးလုပ်တယ်ဆိုရင်နိုင်ငံတကာမှာကျွန်တော်တို့ကဆုံးချမှုတွေအများကြီးဖြစ်သွားနိုင်တယ်အဲ့လိုကြောင့်ဖြစ်နိုင်ချေကတော့ဒီကျွန်တော်တို့ကအရန်နေလို့ပြောလို့ရပါတယ်ဒါပေမဲ့ခုနကကျွန်တော်ပြောလို့ theory အရာကတော့ကျွန်တော်လုံးလို့ရတယ်ဗ
ျလက်ကင်ဖုန်းတွေဆိုတာကဟိုကစောစောပြောသလိုပဲလေဒီအသေးစိတ်နိုင်လောက်တဲ့အန်ဒီယမရှိဘူးဆိုပေမဲ့ပုံမှန်အဖြစ်ပေါ့လေဒါပေမဲ့ဒီလက်ကင်ဖုန်းတွေကိုအဲ့ရနိုးတဲ့အချိန်ကနေပြီးတော့ဒီအဲ့ရဝင်တဲ့အချိန်ဒီလူတွေကအခုခေတ်မှာကလူတိုင်းကဟိုအားထားနေရတယ်ပေါ့လေဆိုတော့အဲ့လိုမျိုးအခြေအနေမျိုးမှာတခြားဘလို့အန်ဒီယမျိုးတွေရောရှိနိုင်ပါလေရှင်
ကျွန်တော်တို့ကိုဒီ privacy ရကျွန်တော်တို့က tracking လုပ်ချင်တဲ့ location နဲ့လုပ်ချင်တဲ့ပြီးတခြားဒီကိုယ့်ရဲ့ဒီ phone ပေါ်မှာဟိုလုပ်သွားတဲ့ activity ကိုကျွန်တော်တို့ချီအကန်လိုက်ချင်တဲ့ဆိုရင်ကျွန်တော်တို့ကဒီ phone နဲ့စင်ကျွန်တော်အများကြီးလုပ်လို့ရတယ်ပေါ့နော်အဲ့တော့အဲ့လိုမျိုး and here အများကြီးရှိအောင်ပေါ့နော် mobile phone နဲ့ပတ်တိုင်ပေါ့ဟုတ်ကဲ့
ဒီမေးခွန်းဘာလို့မေးလဲဆိုတော့ဇူလိုင်လတုန်းကဆိုရင်ဒီ Microsoft Windows operating စနစ်တွေကိုသုံးတဲ့ set တွေသုံးမရအောင်ဖြစ်လို့ဒီဒေတာ line တွေကဆာတော်တော်လေးသူတို့ဒုက္ခရောက်တယ်ပေါ့လေဆိုတော့အဲ့ဒီတော့ကတော့ဒီ CrowdStrike ဟို software သူတို့ update လုပ်နေတာမတော်တဆဖြစ်တာပါဒါပေမဲ့လည်းအဲ့လိုမျိုး software တွေကိုပြင်မှတ်ထားတိုက်နိုင်တဲ့ antivirus မျိုးတွေကခုခေတ်မှာအချိန်မရွေးဖြစ်နိုင်တော့ဒီလိုမျိုးပေါ့နော်လက်ကင်ဖုန်းသုံးတဲ့သူတွေအနေနဲ့ဘယ်လိုမျိုးဟိုကြိုတင်ပြီးတော့ပြင်ဆင်ထားတဲ့လို့အကြံပေးနိုင်မလဲရှင်
ဟိုကာဝယ်မှုတွေကတော့ဟိုအများကြီးရှိတယ်ပေါ့နော်ဟိုအခြေခံအကြဆုံးကတော့ကျွန်တော်ဒီ awareness ပေါ့နော် awareness ရှိဖို့လိုတယ်အခြေခံကြရ awareness ပေါ့နောက်တစ်ခုကဒီဘာတွေဖြစ်နေလဲဆိုတာကျွန်တော်တို့ကဒါသိဖို့လိုတယ်ပေါ့နော် trend တွေကျွန်တော်ကသိဖို့လိုတယ်အဲကြောင့်မှကိုယ်ကဆောင်းရရှောင်းရနေ요 ဒါကလောက်ဆောင်နေပြီပေါ့နော်ဟုတ်ပြောရင်တော့အရန်ကျဲပြန်လို့အတိလောက်ပဲကျွန်တော်ပြောလိုက်ပါမယ်ဟုတ်
ဆိုတော့စောစောပြောသွားတဲ့အထက်မှာ awareness ပေါ့လေဆိုတော့တာမန်လက်ကင်ဖုန်းသုံးသူတွေအနေနဲ့ရောဘယ်လိုမျိုးအချက်တွေပေါ့ဘယ်လိုကိစ္စတွေရောမဖြစ်မနေသိထားတဲ့နယ်လို့ပြောချင်လဲရှင
် security awareness ရှိပဲနဲ့ကျွန်တော်တို့ email မှာပါတဲ့ဟာတွေကျွန်တော်တို့ဒီ messenger ပို့တဲ့ message တွေ link တွေကိုကျွန်တော်ကဘာမှမစူးစမ်းမစင်ချင်မင်းနဲ့ကျွန်တော်တို့ကဒီတွေ့ရတဲ့ရှောက်နှိပ်တာတွေ click တာတွေဆိုတာအလွယ်တကူကျွန်တော်တို့ကဒါ attack ဟိုလောက်ခံရနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေရောကျွန်တော်တို့ကဒီတတိရှိရှိကျွန်တော်တို့ကဒီဟိုမနှိတ်ခင်မှာကျွန်တော်ကနှစ်ခါစဉ်းစားပြီးတော့ကျွန်တော်ကဒါစဉ်းစားဆုံးဖြတ်ဖို့လို့တခါအခုနောက်ပိုင်းမှာကျွန်တော်တို့ကဒီ attack card တွေကတို့က smart ဖြစ်လာတယ်အဲ့လို message တွေကိုကျွန်တော်ကရမ်းပြီးမပို့ဒီလူတယောက်ကိုစိတ်ဝင်စားမှုရှိအောင် message ကိုတေချာလေး prepare လုပ်လာတယ် grammar တေချာစစ်လာတယ်လူတယောက်ကိုပြီးတော့ကျွန်တော်ကဒီ push လုပ်တယ်ပေါ့နော်အမေးအိမ်မှာမီးလောင်နေပြီဒီမီးလောင်နေတဲ့ပုံတွေကိုဖွင့်ကြည့်လိုက်ပါအဲ့လိုမင်းသမီးအောင်ကြောင်းမှာကားပိတ်နေလို့လာလို့မရတော့ကြွလိုက်ပါကြည့်နေတဲ့ဆိုရင်ဒီပုံလေးကိုနှိပ်လိုက်ပါအဲ့လိုမျိုးပေါ့နော်ဒီကိုယ့်ရဲ့ background ကိုသူကတေချာလေးလေ့လာပြီးတော့မှဒီ attack လောက်လာတဲ့ snip ပုံစံနဲ့ဖြစ်လာတယ်ပေါ့နော်အဲ့လိုကြောင့်ကျွန်တော်တို့က awareness ကတော့ဒါအများကြီးလိုတယ်ပေါ့နော်ဟုတ်ကဲ့
ဆိုတော့ဒါနဲ့တဆက်တည်းမေးချင်တာက AI ပေါ့လေဒီ artificial intelligence ဟိုဉာဏ်ရည်တို့နည်းပညာတွေရာလဲအခုခေတ်မှာတိတ်ပြီးတော့တိုးတက်နေတော့အဲ့လိုမျိုးဒီရှေ့ပြေးနည်းပညာတွေကိုသုံးပြီးတော့မှဒီတာမန်လူတွေပေါ့နော်တာမန်လူတွေကိုဘယ်လိုမျိုး cyber တိုက်ခိုက်မှုတွေရောလုပ်နိုင်လဲရှင့်
ဒီကတော့မနေ့ပြောရင်တော့အရန်ကိုဟိုအခု training ဖြစ်နေတဲ့ဒီ topic လည်းဖြစ်တယ်ပြီးတော့ဒါဒီ challenge ဖြစ်လာမယ်ဒီကျွန်တော်တို့ဒီ cyber attack တွေပေါ့နော်အခုလာမယ့်နှစ်တွေမှာကြုံရမယ့်ပြဿနာဖြစ်တယ်ပေါ့နော်အဲ့တော့အခုလွန်ခဲ့တဲ့၄လလောက်က US မှာကျွန်တော်ဒီ announcement လုပ်လိုက်တယ်အဲ့ announcement ကဘာလဲဆိုတော့ဒီ deepfake လုတ်ပြီးတော့ interview တွေလာဖြေနေဆိုတော့ဒီ news letter ထုတ်လိုက်တယ်အဲ့တော့ interview လာဖြေရလူမဟုတ်ပဲနဲ့ကျွန်တော်တို့ AI နဲ့ကျွန်တော် deepfake လုပ်ပြီးတော့ကျွန်တော်လူသူတွေကလာဖြေတယ်ဖြေတဲ့အခါမှာလည်းကျွန်တော်ကချက်ချင်းကျွန်တော်ကမသိဘဲနဲ့၃ကားလောက် interview ရဲ့ခါချက်မှာမိသွားတာလို့တချို့ဆိုနောက်ပြီဆိုလဲဆိုတော့ဒီလူကိုခန့်ပြီးပြီးရုံးနဲ့ရောက်ပြီးကြာမှကျွန်တော်ကဒါဒီ sorry ခန့်ပြီးပြီးကျွန်တော်အလုံးလုံးနေပြီးပြီးတော့မှဒါဒီလူမဟုတ်ဘူးဆိုတော့ကျွန်တော်တိသွားတဲ့ကိစ္စအထိအများကြီးဖြစ်လာတယ်ဘောနော်ဒါလေးကကျွန်တော်ဒီလက်ရှိမှာ AI နဲ့ပတ်သက်ပြီးကျွန်တော်ကြုံတွေ့နေရတဲ့ဒီ challenge တွေပေါ့နော်အခုလောစီမှာတော့ဟုတ် now အချိန်မှလည်းဒီကပို့ပြီးတော့ကျယ်ပြန့်လာမှာခင်ဗျာဟုတ်
cyber လုံခြုံရေးကျွမ်းကျင်သူကိုစီသူဖြစ်ပါရဲ့ရှင်။ဤပညာတွေတနည်းတခြားတိုးတက်ဆန်းသစ်လာနေတာနဲ့အတူဤပညာနဲ့ပတ်သက်လို့သတိထားစရာသတင်းမျိုးတွေကိုလူတိုင်းမျက်ခြေမပြတ်နားဆင်ထားပြီးတော့ကြုံလာနိုင်တဲ့အန္တရာယ်တွေကိုကြိုတင်ကာကွယ်ဖို့သူကအကြံပြုပါရဲ့ရှင်။ကျွန်မစုမြတ်မောင်ပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကိုစာပေးပို့လို့ရဆိုလို့ရှိရင် burmese@vuenews.com ကို email နဲ့ပို့နိုင်လို့ VUE ရဲ့Facebook Messenger ကလည်းရေးသားပေးပို့နိုင်ပါတယ်အခုတော့သတင်းချေချုပ်ကိုပြောပြပေးပါမယ် Israel ဟာ Hezbollah တို့ကိုမြေပြင်ထိုးစစ်ငယ်စားတွေနဲ့စတင်တိုက်ခိုက်ပြီးတိုက်ပွဲနဲ့နှိစက်တဲ့မြောက်ပိုင်းနယ်မြေသုံးခုစီတပ်ဖွဲ့တွေပိုးစစ်လွတ်နိုင်ရရှိတယ်လို့ Israel ရရှိတွေကပြောလိုက်ပါတယ်ဒီဝင်ရောက်စီးနှီးမှုနဲ့ပတ်သက်ပြီး Israel ဘက်ကသူတို့ကိုအကြောင်းကြားခဲ့တယ်လို့အမေရိကန်နိုင်ငံသားကြီးပျော်ကွင်ရမက်သျူးမေရာကဆိုပါတယ်။နေဇာနီဟက်စပိုလာအဆောက်အုံတွေကိုအဓိကထားတဲ့ကန့်သက်စစ်ဆင်ရေးလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကအရှိလေပိုင်းမှာလုံခြုံရေးတိုးမြှင့်လိုက်ပြီးလိုအပ်ရင်အစ္စရေးကိုကာကွယ်ဖို့ဂျက်တိုက်လေယာဉ်တွေပါဝင်မဲ့ထောင်ကနားအနေငယ်ခန့်တပ်ဖွဲ့ဝင်တွေကိုထပ်မံပို့ပေးမယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကတနင်္လာနေ့မှာပြောလိုက်ပါတယ်။လေယာဉ်တွေသင်းပေါ် USS Abraham Lincoln ရဲ့တိုက်ခိုက်ရေးတပ်ဖွဲ့နဲ့တိုက်သင်းပေါ်အုပ်စုကိုလည်းယာယီတိုးချဲ့နေတယ်လို့အမေရိကန်ကာကွယ်ဝင်ကြီး Wright Austin ကတင်းငွေနဲ့မှာပြောခဲ့ပါတယ်။ယူကရိန်းနိုင်ငံတဝန်ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တဲ့ Russia Drone 83စင်းနဲ့68စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကတင်းလာနေမှာပြောကြားလိုက်ပါတယ်။ဒါ့အပြင် Russia Drone ကြီး30စင်းနဲ့တစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ Dini Propetrovac Data ဆိုင်ရာအရာရှိတွေကတော့ Russia တို့ရဲ့ drone နဲ့တိုက်ခိုက်မှုတွေကြောင့်အ ਨੇ စုံအိမ်ဆယ်လုံးပျက်စီးခဲ့တယ်လို့ပြောပါတယ်။ Kyiv မြို့တော်မှာတော့လေကြောင်းရာကာကွယ်ရေး 3P 5ချက်ဒါကြီးကြာထုတ်ပြန်ခဲ့ပြီးမြို့တော်စီဦးတည်လာတဲ့ drone တွေအားလုံးကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။အခုတော့စီစဉ်ကိုအဆုံးသတ်ပါစေ။ဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လွှင့်မှုကနားလောင်ပါ။ ခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းအပရိုဒီကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးနေပြော်ရမောချစ်ချင်းပေါ်ကျွယ်တင့်တယ်ဘဝလှပတဲ့ကာလတွေမနည်းအမြန်ရောက်ရှိကြပါစေကျွန်တော်တမောင်တမ်းပါ